Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်ဇူလိုင်လ29ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်နိုင်ပါကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်တဲ့အစီအစဉ်ကိုလိုင်းတိုမီတာ3252တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝတ်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ကိုချင်းမီကိုဖြိုးစရာတော်တို့အပါအဝင်၄ဦးကိုစစ်ကောင်စီကကွပ်မျက်လိုက်တဲ့အပေါ်နယူးဇီလန်အစိုးရကပြင်းထန်စွာရှုံချလိုက်ပါတယ်မြန်မာနိုင်ငံရဲ့အကြက်တဲကိုနိုင်ငံရေးနည်းလမ်းနဲ့အဖြေရှာကြဖို့ထိုင်းအစိုးရကတိုက်တွန်းပါတယ်အင်ဒိုနီးရှားမှာရှစ်လအတွင်းကျင်းပမဲ့စီးရဲလက်ကျင်းမှုမှာအမေရိကန်ဩစတြေးလျတို့နဲ့အတူဂျပန်လည်းပထမဆုံးအကြိမ်ပါဝင်ပါမယ်။ဒီသတင်းနဲ့အပါအဝင်တခြားထိတန်းရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလည်းဒီမြမဒီမိုကရေစီရေလှုပ်ရှားသူ၄ယောက်ကိုကြိုးပေးတပ်ဖြတ်ခံရတာနဲ့ပတ်သက်လို့တရုတ်ကိုနိုင်ငံတကာကဖိအားပေးပြောဆိုနေတာတွေရှိပေမဲ့တရုတ်နိုင်ငံသားရဲ့ဝင်ကြီးဌာနကတော့ပြည်ရင်းရေးဝင်ရောက်မဆက်ဖက်ရေးမူအတိုင်းရပ်တည်သွားမယ်အပေါ်တုံ့ပြန်ချက်တွေဘယ်လိုရှိနေပါသလဲ
။ရောက်ဆောင်တဲ့သူကလည်းပြောနေတာလေ။ဆိုတော့ဒီအောက်ချက်ပေါ်အောက်မှာအားလုံးပေါင်းဆွေးနွေးကြဖို့ဆိုပြီးပြောနေတာလေ။ဟိုဝိုင်းရတဲ့သူလိုပဲပြောနေတာလေ။ဒီ2020ဒီပုံကိုလည်းညှမ်းမောင်းရပါလေ။
ဒါကတော့မြန်မာနိုင်ငံရေးလေးလာတုံးသက်သူတရုတ်နိုင်ငံခြေဆိုင်ဒေါက်တာလှကျော်စောက VOA ပြောသားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါရန်ကုန်မြို့နယ်မှာလူအုပ်စုဖွဲ့အကြမ်းဖက်လှုံ့ဆော်တာမြင်းမှုမြို့နယ်မှာတော့စစ်ကောင်စီကလေကြောင်းသုံးတိုက်ခိုက်တာစတဲ့သတင်းပေးပို့ချက်တွေကိုလည်းတင်ပြဖို့ရှိပါတယ်ရှင်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါရှင်
မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံသမားတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားကောင်းဆောင်ကိုချင်းမီလွတ်တော်ကိုစလဲကိုဖြိုးစရာတော်ကိုလာမျိုးအောင်ကိုအောင်သူရဇော်တို့၄ဦးကိုစစ်ကောင်စီကကွပ်မျက်လိုက်ပြီးတဲ့အပေါ်နယူးဇီလန်အစိုးရကဝေဖန်ပြောကြားလိုက်ပါတယ်ဗိုလ်ထုနေကကျင်းပတဲ့လွတ်တော်စီအိုအတွင်းနယူးဇီလန်နိုင်ငံသားရေးဝန်ကြီးနာနေယာမဟူတာကဝေဖန်ပြောကြားလိုက်တာဖြစ်ပါတယ
် In response I issued a statementOn the 26th of July, which notes Aotearoa New Zealand's strong and long-standing opposition to the death penalty and condemns the executions in the strongest possible terms.
New Zealand နိုင်ငံကတည်တံ့ချမှတ်တာကိုကာလရှည်ကြာဆန့်ကျင်လာတဲ့နိုင်ငံဖြစ်တာကြောင့်မြန်မာစစ်ကောင်စီကအခုလိုကွပ်မျက်လိုက်တဲ့အပေါ်အပြင်းထန်ဆုံးနှိမ့်လန့်တဲ့ကန့်ကွက်ကြောင်းဇူလိုင်လ26ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးကန့်ကွက်ခဲ့ပါတယ်လို့ဝန်ကြီးမဟူတာကပြောသွားတာပါ။ဒါအပြင်ကြောင်းမဖွဲ့ကောင်းတဲ့စစ်တပ်ရဲ့ဒီလိုရကြောင်းသေးဆုံးသွားသူတွေအတွက်စိတ်မကောင်းဖြစ်ရပါကြောင်းလဲလွတ်တော်ကိုပြောကြားတဲ့မင်းကွန်းထဲမှာဝန်ကြီးနာနေယမဟူတာကထပ်သွင်းပြောကြားခဲ့ပါတယ်။နိုင်ငံရေးဝန်ကြီးအဲ့ဒီလိုပြောကြားပြီးတဲ့နောက်နိုင်ငံရေးပါတီအသီးသီးကလွတ်တော်အမတီကလည်းအစိုးရအနေနဲ့ဒါကိုတုံ့ပြန်မှုဘာတွေလှုပ်ဆောင်ထားပါသလဲဆိုတဲ့မင်းကွန်းထုတ်ခဲ့ကြပါတယ်။အဲ့ဒီမင်းကွန်းနဲ့ပတ်သက်လို့ဝန်ကြီးကပြန်လည်ဖြေကြားလာမှာတော့သူတို့၄ဦးကိုမကွပ်မျက်ခင်ဩစတြေးလျနိုင်ငံကင်ဘာရာမြို့မှာရှိတဲ့မြန်မာတန်ရုံးကိုအကြောင်းကြားပြီးနယူးဇီလန်အစိုးရရဲ့သဘောထားကိုအသိပေးခဲ့တဲ့အကြောင်းမြမအရေးနဲ့ပတ်သက်လို့အာဆီယံနဲ့ထိတွေ့ဆက်ဆံပြီးစီအိုစုကတတမန်ရေးအရဆက်ဆံခြင်းမပြုဖို့နယူးဇီလန်အစိုးရကဆုံးဖြတ်ထားကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ကိုချင်းမီကိုဖြိုးစရာတော်ကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့၄ဦးကိုကွပ်မျက်လိုက်တာကြောင့်ကုလသမဂ္ဂအာဆီယံအဖွဲ့ဝင်နိုင်ငံတွေအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသံဝိုင်းကစစ်ကောင်စီအပေါ်ဝေဖန်ပြောဆိုမှုတွေပြင်းထန်စွာထွက်ပေါ်လာပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွက်နိုင်ငံရေးအရာရေးရှိတည်တတ်နိုင်မဲ့နီလန်ရရှိအောင်သက်ဆိုင်သူအလုံးကကြိုးပမ်းဆောင်ရွက်ကြဖို့နဲ့အသက်တွေမဆုံးရှုံးအောင်ဆောင်ရွက်ကြဖို့ထိုင်းနိုင်ငံသားရေးဌာနကမနေ့ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားကောင်းဆောင်ကိုချင်းပြီးNLD လွတ်တော်ကိုယ်စားလှယ်ကိုဖြိုးစရာတော်ကိုလာမျိုးအောင်ကိုအောင်သူရစော်တို့နဲ့လေးဦးကိုစစ်ကောင်စီကကွပ်မျက်လိုက်ပြီးတဲ့နောက်ထိုင်းနိုင်ငံကအခုလိုပြောကြားလိုက်တာပါဒီလေးယောက်ရဲ့အသက်ဆုံးရှုံးသွားတဲ့ဖြစ်ရပ်ကမြန်မာနိုင်ငံရဲ့ပဋိပက္ခကိုပိုပြီးခက်ခဲရှုပ်ထွေးသွားစေတယ်လို့ထိုင်းနိုင်ငံသားရေးဌာနပြောခွင့်ရတနီးဆန်ဂရက်ကပြောပါတယ်အင်အားတော့ဖြိုခွင်းတာရက်စက်တဲ့အကြမ်းဖက်နီလန်းတွေအသုံးပြုတာတွေဟာနိုင်ငံရေးအရာတဘောသားကွဲမှုတွေကိုဘယ်တော့မှဖြေရှင်းလို့ရနိုင်မှာမဟုတ်ဘူးလို့လည်းတနီးဆန်ဂရက်ကပြောပါတယ်။သ they so do the yet me down with dread lay. Do got one as a god pure jagged body.
Okula twin Indonesia Nanganga Lekan, Jimpa Wishida, Sili Jimuma, American, Australia Nanganone to Japan and Lepramazon, Jimpi Pawamelo, Unjito Fumio Kishidaga, Digini Piojale Bare, Japan and Mayoshine, Indonesia Tamara, Joko Widodo Net Twiston, be put to a Jimpa, the Nina Shilenbo twin, Unjito Kishidaga, Akulu Piojale Taba.
Yes, Indonesia, De Gisisarelu, Takokan Kyodo Kunde, Garuda Hashirudo, Ni.
Indonesia Nanganga Asian Pi Lakan Jimbame Garuda Shilo Kore, Sea Lichimuma, Chenoru Japan Tapori Le Pawantamame, She shall see in a Lunisanya Kisa Digo, Pubon Son Yoton and Bob Miolin Barello, Japan Mujijo Fumio Kishidaga Piotaraba, the Sea Lichimugo, Ogola Dianima, Santi Mapibare, Longozisanya Kisa di Le Pubon Son Yotome, Chang, Gonson Uga, Piojalabi, Indonesia Nanganga, Japan Yam Hab, Yuham Yam Mipen and Pied Lule, Mujijo Kishidaga. ပြောပါတယ်ဒါဟာခေါင်းဆောင်အုပ်အေပီလာမှာပထမဆုံးအကြိမ်တွေ့ဆုံခဲ့ကြပြီးတဲ့နောက်ဒုတိယအကြိမ်မြောက်တွေ့ဆုံကြခြင်းလည်းဖြစ်ပါတယ်အင်ဒိုပစိဖိတ်ဒေသအတွင်းတရုတ်နိုင်ငံရဲ့စီးရီးတည်ဆောက်မှုကြီးထွားလာနေတာကြောင့်ဒါကိုတံပြန်နိုင်ဖို့အမေရိကန်ကဒေသရဲမှာရှိတဲ့မဟာမိတ်နိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာနေခြင်းမှာဂျပန်ကလည်းဒီစီးရီးလက်ကျင့်မှုမှာ
ပြတ်လိုက်ပါတယ်အဲဒီတော့ကသမ္မတရိုဒီโกဂျူတာတွေကအထက်ဒီပြုတ်ပြီးဖြစ်တဲ့အမေရိကန်ဒေါ်လာ228တန်တန်မိုးရှိအရောင်းဝယ်စာချုပ်ကိုသမ္မတတက်တန်ကုန်ဂျွန်လ30ရက်နေ့မတိုင်မီမှာသူဖြတ်ခဲ့တယ်လို့အရင်ကကာကွယ်ရေးဝန်ကြီးတက်ဖင်လိုရန်ဇာနာကအီဘီတရင်းထောင်တာကိုအင်ကာနေကပြောပါတယ်သဘောတူညီချက်ကိုရုရှားနဲ့မနစ်နိုဝင်ဘာလမှာလက်မှတ်ထိုးခဲ့ပြီးသဘောတူညီချက်အရပထမဆုံးအသုတ်ရဟန်းရင်တွေကိုနှစ်နှစ်အတွင်းရုရှားကပို့ပြရမှာဖြစ်ပါတယ်ဒီရောင်းဝယ်ကြောင့်ပိတ်ဆို့အရေးယူတာခံရနိုင်တယ်လို့သူကဆိုပါတယ်ရုရှားနဲ့ပဋိပက္ခဖြစ်လာတာကြောင့်အမေရိကန်ကဒီကိစ္စအပေါ်မလိုလားကြောင့်ပြသခဲ့တယ်လို့လည်းသူကပြောပါတယ်အမေရိကန်ကအလားတူရဟန်းရင်တွေကိုကန့်လန့်ခဲ့တယ်လို့သူကဆိုပါတယ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုရပ်ဖို့ကုလသမဂ္ဂကမတ်လမှာဆုံးဖြတ်ခဲ့စဉ်ကလည်းဖိလစ်ပိုင်ဟာအဆို့ကိုထောက်ခံခဲ့တာပါ။သမ္မတဒူတာဒေးလက်ထက်မှာတရုတ်ရုရှားတို့နဲ့နီးနီးဆက်ဆက်ဆက်ဆံခဲ့ပေမဲ့ဖိလစ်ပိုင်နိုင်ငံဟာအမေရိကန်နဲ့စာချုပ်ချုပ်ဆိုထားတဲ့မဟာမိတ်နိုင်ငံလည်းဖြစ်ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်တန်ကနေဗိုလ်ထုနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာယူကရိန်းတပ်ဖွဲ့တွေကနိုင်ငံတောင်ပိုင်းကမဟာဗျူဟာမြောက်တဲ့တံတားတစ်ခုကိုဒုံးကျည်နဲ့ပြစ်ခတ်ဖျက်ဆီးလိုက်ပါလေ။ဒီတံတားကိုပြစ်ခတ်ဖြိုခွင်းလိုက်တဲ့ဒုံးကျည်ဟာအမေရိကန်ကထောက်ပံ့တဲ့ဒုံးကျည်ဖြစ်တယ်လို့ဒီဒေသမှာရုရှားကခန့်ထားတာဝန်ပေးထားတဲ့အရာရှိတွေကပြောပါတယ်။ယူကရိန်းကအန်တိုနစ်စကီတံတားကိုတိုက်ခိုက်လိုက်ပြီးတဲ့နောက်နီပါမြစ်ကိုဖျက်ဆီးသွားလာမှုတွေကိုပိတ်ထားလိုက်ပါလေ။အင်္ဂါနေ့နောက်ပိုင်းမှာယူကရိန်းကတိုက်ခိုက်လိုက်ပြီးတဲ့နောက်အဲ့ဒီတံတားဟာပြိုကျသွားတဲ့အဆင့်ကိုမရောက်သေးဘူးလို့ရုရှားကခန့်ထားတဲ့ခါဆွန်ဒေသဒုတိယအုပ်ချုပ်ရေးမှူးကီရီလ်စတီမိုဆော့ဖ်ကပြောပါတယ်ယူကရိန်းတပ်ဖွဲ့တွေဟာဟီမတ်စ်လို့အတူကောက်ခေါ်တဲ့အလင်းအမြန်ရွှေပြောင်းလွယ်တဲ့ဒုံးကျည်စနစ်နဲ့တိုက်ခိုက်ခဲ့တာလို့စတီမိုဆော့ဖ်ကပြောပါတယ်ဒီတံတားဟာယူကရိန်းနိုင်ငံတောင်ပိုင်းမှာရှိတဲ့ရုရှားတပ်ဖွဲ့တွေအတွက်ထောက်ပံ့ရေးပစ္စည်းတွေပို့ဖို့အသုံးပြုနေတဲ့တံတားလည်းဖြစ်ပါတယ်ဒီတိုက်ခိုက်မှုဟာရုရှားတပ်ဖွဲ့တွေအတွက်သတိပေးချက်လို့ယူဆတဲ့ကြောင်းယူကရိန်းသမ္မတရဲ့အကြံပေးပုဂ္ဂိုလ်တစ်ဦးဖြစ်တဲ့မီခေလိုပိုဒိုစီယက်က Twitter လူမှုကွန်ရက်မှာဒီကနေ့ရေးသားပါတယ်ရုရှားရဲ့အနေနဲ့ရေကူးတင်ခြင်းတင်ဒါမှမဟုတ်ရင်အချင်းရှိတုံးခါဆွန်ဒေတာကနေအများဆုံးထွက်ခေါ်သွားကြပါလို့သူကလူမှုကွန်ရက်မှာရေးသားထားပါတယ
်ထိုင်းဝမ်ရေးတင်မှမူနဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်တွေဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ကြာတာပတင်းတွေမှာစကားပြောကြတဲ့အခါအဓိကအကြောင်းအရာတွေဖြစ်နေမယ်လို့အင်ဂျီရောကပြောပါတယ်နိုင်ငံရဲ့စီးပွားရေးပြိုင်ဆိုင်မှုပေါ်စီမံခန့်ခွဲရေးအကြောင်းအရာကလည်းဖုံးပြောကြတဲ့အခါမှာပါလာလိုက်မယ်လို့ပြောရင်းကြောင်းအင်ဒီရောမျိုးသားလုံခြုံရေးဆိုင်ရာပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကသတင်းနောက်တွေကိုပြောပါတယ်။ဒါဟာသမ္မတနှစ်ယောက်ကြား၅ချိန်ပြောင်းစကားပြောကြတာပါ။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကထိုင်ဝမ်ကိုသွားဖို့အစီအစဉ်ရှိတဲ့သတင်းတွေထွက်လာပြီးတဲ့နောက်လ တရုတ်ကအင်အားသုံးအရေးယူပုံမျိုးနဲ့တုံ့ပြန်မယ်လို့သတိပေးနေတဲ့အချိန်မှာသမ္မတနှစ်ယောက်စကားပြောကြတာဖြစ်ပါတယ်။ထိုင်ဝမ်ကိုထောက်ကအကြောင်းပြသဖို့အရေးကြီးတယ်လို့ကျွန်မယူဆပါတယ်။ထိုင်ဝမ်နဲ့ပတ်သက်လာရင်လွတ်လပ်ရေးအတွက်လို့ကျွန်မတို့ဘယ်သူမှမပြောပါဘူး။ဒါကထိုင်ဝမ်ကပဲဆုံးဖြတ်မယ်ကိစ္စပါလို့နန်စီပလိုစီကတော့ဆိုပါတယ်။သမ္မတကတာဝန်မထမ်းဆောင်နိုင်လောက်အောင်တစုံတရာဖြစ်ခဲ့ရင်သမ္မတနေရာကိုဆက်ခံရမယ်အစဉ်ထဲမှာအောက်လွတ်တော်ဥက္ကဋ္ဌလည်းပါဝင်ပြီးသူရဲ့နိုင်ငံခြားခီးစဉ်တွေကိုအမျိုးသားလုံခြုံရေးကိစ္စအဖြစ်စဉ်းစားတယ်လို့ဂျော်န်ဂါဘီကပြောပါတယ်။ဒါပေမဲ့အဲ့ဒီလိုနိုင်ငံခြားခီးနဲ့ပတ်သက်ပြီးအောက်လွတ်တော်ဥက္ကဋ္ဌကိုယ်တိုင်ကပဲဆုံးဖြတ်ရမှာဖြစ်ပါတယ်လို့ဂါဘီကဆိုပါတယ်
။တရုတ်နိုင်ငံစီးပွားရေးဟာပြီးခဲ့တဲ့ဧပြီလနဲ့ဇွန်လအတွင်းပထမ3လနဲ့နိုင်ရှင်ရင်ပြည်တွင်းအသက်တင်ထုတ်လုပ်မှု GDP 2.6% ခန့်နှုန်းလျော့ကျသွားတဲ့အကြောင်းစီးပွားရေးပညာရှင်တွေကပြောပါတယ်။တရုတ်နိုင်ငံမြို့ကြီးတော်တော်များများကြုံခဲ့ရတဲ့ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေကြောင့်ဖေဖော်ဝါရီလနောက်ပိုင်းမှာစီးပွားရေးလုပ်ငန်းတွေအနောက်ရှက်တွေကြုံခဲ့ရတယ်လို့ S&P အစုရှယ်ယာဈေးကအာရှပစိဖိတ်ဒေသဆိုင်ရာစီးပွားရေးအခြေခံရာဂျစ်ဒီစဝတ်စကတွက်ပြပါတယ်အပြစ်မထွက်ရအမေရိကန်တပ်ချက်တွေကြောင့်လုပ်ငန်းတွေအထိနာခဲ့သလိုကုန်စည်တင်ပို့မှုတွေလည်းရပ်တန့်ခဲ့တဲ့အပြင်2021ခုနှစ်အတွင်းတရုတ်နိုင်ငံကအဓိကနည်းပညာကုမ္ပဏီကြီးတွေအပေါ်နှိမ်နင်းမှုတွေပေါ်ပေါက်ခဲ့တာတွေကနေထိတ်တန့်အိုးအိမ်အယောင်ဝယ်လုပ်ငန်းကြီးတွေလည်းအခက်အခဲကြုံနေကြပါတယ်ဒေါ်လာ18 trillion ရှိတဲ့တရုတ်စီးပွားရေးဟာအမေရိကန်ပြည်ထောင်စုပြီးရင်ကမ္ဘာမှာဒုတိယအကြီးဆုံးဖြစ်ပါတယ်ပြီးခဲ့တဲ့အနှစ်20ကကုန်ထုတ်လုပ်ငန်းဆက်ယုံတွေကြောင့်စီးပွားရေးတိုးချဲ့မှုအများအားဆရာခိုင်နှုန်းအထက်ရှိခဲ့ပြီးတရုတ်နိုင်ငံဟာကမ္ဘာပေါ်မှာအားအကောင်ဆုံးဖြစ်ခဲ့ပါတယ်လွန်ခဲ့တဲ့10နှစ်အတွင်းမှာတော့ဆယ်ကဏ္ဍအောက်ကိုရောက်သွားခဲ့တယ်လို့စီးပွားရေးပညာရှင်တွေကထောက်ပြပါတယ်ခင်ဗ
ျဖိလစ်ပိုင်ပြောင်းပိုင်းမှာ Richter scale 9ပြင်းအားငလျင်လောက်ခဲ့တဲ့အတွက်ကြောင့်အ ਨੇ စုံလူ9ယောက်သေဆုံးခဲ့တယ်လို့ AFP သတင်းဌာနကဆိုပါတယ်။အ ਨੇ စုံလူ88ယောက်တန်းရရှိခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။လူစုံကျွတ်အဘရာပြည်နယ်မှာလောက်ခဲ့တာဖြစ်တယ်လို့အမေရိကန်ဘူမိလိပ်လည်ရေးဌာနကဆိုပါတယ်။ငလျင်လိုက်ဟာကီလိုမီတာ300အကွာကမနီလာမြို့တော်ထိရိုက်ခတ်သွားပြီးအထက်မြင့်အဆောက်အုံတွေကိုပါလောက်ခတ်သွားစေခဲ့တာပါ။နေအဆောက်အုံရဲ့နိုင်ငံတွေအက်သွားပြီးတချို့ပြိုလဲသွားခဲ့ကြပါတယ်။အသက်23နှစ်အရွယ်အမျိုးသမီးတယောက်ဟာနိုင်ရန်ပြည်ပြီးတိတ်ဆုပ်သွားခဲ့တာဖြစ်တယ်လို့ AFP သတင်းပြမှာဆိုထားပါတယ်။တောင်ပြိုတာတွေ58ခုရှိခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဘန်ဂျမင်အဘလော့စ်ကပြောပါတယ်။ကစဲလုပ်ငန်းတွေအနောက်ရှက်မဖြစ်စေလို့တဲ့အတွက်အဲ့ဒီဒေသတွားရောက်မဲ့ရဲ့ကိုရွှေ့ဆိုင်ထားတဲ့အကြောင်းသမ္မတဖာဒီနာမာကုစ်အငယ်ကပြောပါတယ
်ဒါကတော့ဗုဒ္ဓဘုနေညချန်သတင်းအစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြသွားတာပါ။မကြာခင်မှာတော့ဒီရန်ကုန်မြို့နယ်မှာလူအုပ်စုဖွဲ့အကြမ်းဖက်လှုပ်ဆော်တာတွေရှိခဲ့တဲ့အခြေအနေကိုကြားဖို့ရှိပါတယ်ရှင်။အခုတော့မြန်မာပေါ်တရုတ်ရဲ့ရည်တည်ချက်သဘောထားကိုကြည့်ကြရအောင်ပါ။မြန်မာဒီမိုကရေစီရေလှုပ်ရှားသူ၄ယောက်ကြိုးပီးတက်ပြတ်ခံရတာနဲ့ပတ်သက်လို့တရုတ်ကိုနိုင်ငံတကာကဖိအားပေးပြောဆိုနေတာတွေရှိနေပေမဲ့တရုတ်နိုင်ငံသားရေးဌာနကတော့သူတို့အနေနဲ့တခြားနိုင်ငံရဲ့ဒီရင်းရေးရာကိစ္စတွေကိုဝင်ပြီးစွတ်ဖက်မှာမဟုတ်ဘူးဆိုတဲ့မူအတိုင်းပဲရက်တည်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ဒီလိုတရုတ်ရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးတော့သဘောထားတွေကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင
်မြန်မာနိုင်ငံအနေနဲ့ရေရှည်အကျိုးကိုကြည့်ပြီးမတူကွဲပြားမှုတွေကိုအခြေခံဖွဲ့စည်းပုံနဲ့ဥပဒေတွေရဲ့စည်းပေါင်းတွေထဲမှာပဲကင်တွယ်ဖြည့်ရှင်းတင်တယ်လို့တရုတ်နိုင်ငံသားရဲ့ဌာနကဇူလိုင်26ရက်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြပသတင်းမီဒီယာတွေကိုပြောလိုက်တာပါတရုတ်အနေနဲ့တခြားနိုင်ငံရဲ့ပြည်တွင်းကိစ္စမှာဝင်ပြီးမဆွတ်ဖက်ဘူးဆိုတဲ့မူကိုပဲဆက်ပြီးကျင့်သုံးနေတယ်လို့လည်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရမစ္စတာဂျောင်းလီကျင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်မြန်မာနိုင်ငံရေးလှုပ်ရှားသူ၄ဦးကိုစစ်ကောင်စီကကြိုးပေးတပ်ဖြတ်ခဲ့ပြီးနောက်တရုတ်အနေနဲ့မြန်မာအပေါ်မှာသူ့ဩဇာတုံးဆောင်ရွက်ဖို့အမေရိကန်နိုင်ငံသားရေးဌာနကပြောဆိုခဲ့တဲ့ပေါ်သတင်းမီဒီယာတွေမေးမြန်းတာကိုတရုတ်နိုင်ငံသားကြီးပြောခွင့်ရသူကတုံ့ပြန်ခဲ့တာပါတရုတ်အစိုးရအနေနဲ့2008ဖွဲ့စည်းပုံဥပဒေအောက်မှာပဲမြမအရေးကိစ္စတွေကိုဖြည့်ရှင်းဆောင်ရွက်စေခြင်းပုံရတယ်လို့နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာလှကျော်စောကပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့ဗမာပြည်အရေးကိစ္စပေါ့နော်ဗမာပြည်ရဲ့ဖွဲ့စည်းအုပ်ချုပ်ပုံအောက်မှာပါဝင်တဲ့သက်ဆိုင်သူတွေအားလုံးစုံစုံညီနဲ့မျက်နှာစုံစုံကြိုးစုံဆွေးနွေးပြီးတော့ဒီအချင်းများဆွေးနွေးချီးကျင်းဖို့လိုလားပါအဲ့လိုဆိုရက်။အချောင်းတဲ့သူကလိုပဲပြောနေတာလေ။ဆိုပြီးအုပ်ချုပ်ဖို့အောက်မှာအားလုံးပါဝင်ဆွေးနွေးကြဖို့ဆိုပြီးပြောနေတာလေ။ဟိုဝိုင်းကြီးတဲ့သူကလိုပဲပြောနေတာလေ။ဒီ2008ဖွဲ့စည်းပုံကိုရင်းနှီးမှုရပါလား
။ အခုဇူလိုင်လ3ရက်ကပုဂံမြို့မှာလုပ်တဲ့မဲခေါင်လန်ချန်းအစည်းအဝေးကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးမစ္စတာဝန်ကြီးတက်ရောက်ခဲ့ပါတယ်။ဒါကစစ်ကောင်စီရဲ့အာဏာသိမ်းပြီးသူ့ရဲ့ပထမဆုံးမြန်မာပြည်ခီးစဉ်လည်းဖြစ်ပါတယ်။ဒီပွဲမှာမစ္စတာဝန်ကြီးဟာအာဆီယံရဲ့လက်ရှိအထူးသဖြင့်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရက်ဆော့ခွန်နဲ့သူတွေ့ဆုံခဲ့ပြီးမြမအရေးဆွေးနွေးပါတယ်။အဲဒီမှာတော့တရုတ်အနေနဲ့အာဆီယံရဲ့မြမအရေးဘုံသဘောတူညီချက်ကိုလက်ခံပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုပြန်ဆဖို့ရင်ကြားစီရေးလုပ်ငန်းတွေလုပ်နိုင်ဖို့အာဆီယံနဲ့ပူးတွဲဆောင်ရွက်မယ်လို့ဖော်ပြခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံရေးပြဿနာဖြေရှင်းရေးမှာတရုတ်အနေနဲ့သူ့ချီမဟုတ်ပဲအာဆီယံရဲ့ချီးကမ်းမှုကိုပိုပြီးအလေးထားတဲ့သဘောတွေ့ရတယ်လို့မြမအရေးတုံးသက်သူဦးရဲထွန်းကလည်းယူဆပါတယ်
။အခုအာဆီယံကဆုံးဖြတ်ထားတဲ့pipeline consensus ကိုအကောင်အထည်ပေါ်တဲ့ကိစ္စမျိုးပေါ့နော်။အဲ့လိုမျိုးမှသူဝင်ပြီးတော့မှန်လေအဲ့ဒီတိုင်းဖြစ်တဲ့ဆိုတာအရှင်နောက်တစ်ခါဒီဘေးမှာသူတို့ကျင်အားလုံးအောင်ဝင်တဲ့ဒီရေကောက်ပွဲဥပဒေအခြေခံဥပဒေတွေနဲ့လှုပ်ပြီးတော့လူလူလူအားလုံးရဲ့ခန္ဓာအတိုင်းဒီဖုံးပြတာကိုလက်ခံတဲ့နယ်ဆိုတာဒါသူပါတင်ပါတိုက်တဲ့ပြောရင်ပြောလိုက်တဲ့အတိုင်းသူပြောတာလေအသေးစိတ်တွေတော့သူကပြောနိုင်မရှိဘူး
စစ်ကောင်စီဟာအာဏာမြဲဖို့အတွက်အတိုင်းအဆမရှိဘာမဆိုလုပ်သွားမယ်ဆိုတာကိုပြနေပြီးနိုင်ငံတကာကဒါကိုထိထိရောက်ရောက်အရေးယူဆောင်ရွက်ဖို့အချိန်တန်ပြီလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်တွန်အန်ဒရူးက VOA ကိုပြောခဲ့ပါတယ်။ကုလအတွင်းမှုချုပ်ကလည်းစစ်ကောင်စီရဲ့ပေးတန်းစီရင်မှုကိုပြစ်တင်ရှုတ်ချထားပါတယ်။ဒါ့အပြင်မလေးရှားစင်ကာပူတောင်ကိုရီးယားကလည်းဒီမိုကရေစီတက်ကြွလှုပ်ရှားသူ၄ယောက်ကိုတပ်ဖြတ်ခဲ့တဲ့အပေါ်ဝေဖန်ရှုတ်ချထားပါတယ်။ဒါကလူသားမျိုးနွယ်တရက်လုံးအပေါ်ကျူးလွန်တဲ့ရာဇမှုဖြစ်တယ်လို့အာဆီယံဥဆောင်တဲ့ငင်းကြင်းရေးအစီအစဉ်ကိုလည်းပြည့်ရည်ပြုလိုက်တာလို့မလေးရှားနိုင်ငံသားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကဇူလိုင်26ရက်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်ကိုစံကြပါရှင်အခုဆက်လက်ပြီးတော့ဒီရန်ကုန်မြို့နယ်မှာလူအုပ်စုဖွဲ့အကြမ်းဖက်လှုပ်ဆော်ခဲ့တဲ့အခြေအနေကိုကြည့်ကြရအောင်ပါရန်ကုန်မြို့နယ်မှာလူအုပ်စုတစုဟာတေတံစီရင်ခံခဲ့ရတဲ့ဥချင်မီနဲ့ဥဖြိုးဇေယတော်တို့ရဲ့နေအိမ်နေရှိဒီကနေ့နေ့လယ်ပိုင်းမှာကားတွေနဲ့ရောက်လာပြီးတော့နေအိမ်ကိုဂဲတွေနဲ့ပစ်ပေါက်အော်ဟစ်ဆဲဆိုတာတွေနဲ့တခါအကြမ်းဖက်မှုတွေလည်းလုပ်ခဲ့ကြပါတယ်လူ9ယောက်ထက်မနည်းလူ9ယောက်အထက်မစုဝေးရဆိုပြီးတော့အမိန့်ထုတ်ပြန်ထားတဲ့နေရာမှာအခုလိုလူအုပ်စုလိုက်အကြမ်းဖက်လှုပ်ဆောင်မှုတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေရောက်ပြီးတော့ရောက်မလာဘဲနဲ့ရောက်မလာတဲ့အပေါ်မှာလဲဝေဖန်ပြစ်တင်မှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမက်အီတန်စင်ကပြောပြမှာပါရှင
်။ထင်ရှားတဲ့နိုင်ငံရေးကောင်စာ2ယောက်ဖြစ်ကြတဲ့ဦးချိန်မင်းနဲ့ဦးဖြိုးစရာတော်အပါဝင်4ယောက်ကိုစစ်ကောင်စီကတေးတန်စီရင်ခဲ့တဲ့အပေါ်မှာဖြီးရင်းရောပြပမှာပါဝေဖန်မှုတွေရှိနေကြမှာပဲ။အခုလိုတေးတန်ပေးခံရသူတွေရဲ့နေအိမ်တွေရှေ့မှာအမည်မသိလူအုပ်စုလိုက်ရောက်လာပြီးတော့အကြမ်းဖက်မှုတွေလုပ်ခဲ့ကြပါတယ်။ဒီနေ့မွန်လွဲတနားရီလောက်မှာကျော်တရားမြို့နယ်အနော်အထာလမ်းနဲ့မာမန်ဒူလာလမ်းကြားကဘူအောင်ကျော်လမ်းပိုင်းအတွင်းမှာရှိတဲ့ဥဖြူစရာတော်ရဲ့အိမ်ရှိနေရာကို light truck ကားငါးစီးနဲ့ခမန့်အမျိုးသားအမျိုးသမီးစုစုပေါင်းလူယောက်50လောက်ရောက်လာပြီးတော့အော်ဟစ်ဆဲဆိုတာတွေတိုက်ခန်းကိုခဲနဲ့ပေါက်တာတွေလုပ်ခဲ့ကြပါသည်တချိန်ထဲမှာပဲဥချင်းမီရဲ့နေအိမ်လိုယူဆရတဲ့အင်းစိန်မြို့နယ်အင်းစိန်ဈေးရှိရက်ကွက်တရက်ချံတက်လမ်းမှာရှိတဲ့နေအိမ်တစ်လုံးကိုလူအုပ်စုတစုကကျုပ်ရွေနဲ့လာပြီးတော့ပြစ်ပေါက်တာတွေလုပ်ခဲ့ကြပါသည်ဒီလိုလုပ်ခဲ့ကြတဲ့ဗီဒီယိုဖိုင်တွေလည်းလူမှုကွန်ရက်ပေါ်မှာထွက်ပေါ်နေပြီးတော့ VOA ကလည်းမျက်မြင်တွေနဲ့တည်ပြနိုင်ခဲ့ပါသည်ရန်ကုန်မြို့နယ်ကောင်မှာအခုလိုလူအုပ်စုလိုက်အော်ဟစ်ဆဲဆိုအကြမ်းဖက်နေတာကိုလုံခြုံရေးတပ်ဖွဲ့ဝင်တယောက်မှလာရောက်တားမြစ်ဟန်တားတာမျိုးမရှိခဲ့ဘူးလို့မျက်မြင်တွေကပြောပါသည်တရားလွတ်တော်ရှိနေတယောက်ကတော့ရန်ကုန်တိုင်းအတွင်းမှာလူ9ယောက်ထက်မစုရဆိုတဲ့ပုံမှာ144ထုတ်ထားတဲ့ကြားကပဲဒီလိုဖြစ်ပေါ်လာဟာတရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေဖြစ်တယ်ဆိုပြီးတော့ဝေဖန်ပြောဆိုထားပါလိမ့
်ဒီလိုမျိုးနားတော်တကောင်းပြီးတော့ဖိုင်လို့ရတယ်သူပြိဆံတယ်ကဒီချက်ကိုစုလို့လာတဲ့အပေါ်မှာတရားဥပဒေစိုးမိုးရေးနဲ့နိုင်ငံတော်ကအင်ဂျင်နီယာကိုဆက်ပြီးရမယ်ရဲစပ်ဖို့ဘယ်လိုမျိုးကမှရောက်မှာအရေးကြီးဘူးဒီရသည်ဥပ္ပမတရားလေးတည်းကမအားရောက်တဲ့ပုံရင်သာအမှဥရင်နဲ့ဆန့်ကျင်တော့ဆုံးပေးတယ်။တရားဥပ္ပစုမှုကြီးကအင်းနဲ့ဆက်ဖွဲ့မှုမျိုးရတယ်ဒီလိုပြောလို့ရပါဘူး။တရားဥပ္ပစုမှုကြီးဆိုင်ရာထိတ်ထိတ်နဲ့အခွက်လက်ရှိနေတဲ့ပုံရက်ပေါ်မှုမြန်ရှိမှုအတွက်လည်းအမတန်ကိုဆက်ဆုပ်ရရှာဖို့ကောင်းနေတယ်ကျွန်တော်ဒီတိုင်းမဆက်ထားဘူး။
ရန်ကုန်မြို့ကတယောက်ကတော့မြို့လေကောင်မှာဒီလိုဖြစ်တဲ့လောက်ရဟာနိုင်ငံရေးအရာတစုအဖွဲ့ကလောက်တာဆိုပြီးတော့လည်းယူဆထားပါတယ
်ခါတင်ရမှာနိုင်ငံရေးကိုဥပဒေနဲ့ကြည့်လို့မရအောင်
ဟာတရမှာဥပဒေကိုနိုင်ငံရေးနဲ့ပြုလို့မရဘူး။ဒီနေ့ပြုမူတာဒီအောက်တန်းကြတဲ့နိုင်ငံရေးပြုမူချက်ပဲဖြစ်တယ်။အပြည်သူတွေအကုန်လုံးကလက်ရှိအချိန်မှာတရားဥပဒေစိုးမိုးတဲ့ပုံထဲမှာမရှိဘူး။ဒီလိုအချိန်မျိုးမှာဒီလိုလောက်တာကိုဒီလိုလွတ်သားရတယ်။ဒီမှာတရားဥပဒေစိုးမိုးတဲ့လို့ဘာမှပြောလို့မရတဲ့အောက်တန်းကြတဲ့နိုင်ငံရေးကစားသွက်တယ
်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆန္ဒပြမှုတွေဖြစ်လာတဲ့အခါတိုင်းမှာစစ်တပ်ကိုထောက်ခံတဲ့အခုလိုလူအုပ်စုကထွက်လာပူးပြီးတော့အပြည်အလဲအကြမ်းဖက်မှုတွေဖြစ်အောင်လို့လှုံ့ဆော်ခဲ့ပူပါတယ်။လက်တလောစစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံအလဲပိုင်းမှာလည်းပြူစောတီဆိုတဲ့စစ်တပ်လူလာတဲ့လက်နက်ကိုင်အဖွဲ့တချို့နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာပဋိပက္ခတွေရှိနေပါတယ်။မြန်မာစစ်ကောင်စီကတော့ပြူစောတီအဖွဲ့တွေဟာသူတို့နဲ့မဆိုင်ဘူးလို့ညင်းပါတယ်။အခုလိုရန်ကုန်မြို့အတွင်းလူအုပ်စုလိုက်အကြမ်းဖက်ဆဲဆိုတာတွေနဲ့ပတ်သက်လို့လေညမဆစ်ခေါင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူးရှင
်။မအီးတန်းစင်ပြောပြသွားတာပါ။ဗုဒ္ဓဘုညာချန် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ရခိုင်ပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါရှင်။စီရဲတင်းမာလာတဲ့ရခိုင်ပြည်နယ်အတွင်းမှာရက်ကျေးအုပ်ချုပ်ရေးမှုတချို့နှစ်ဖက်ဖိအားပေးတာတွေစစ်ဆေးမေးမြန်းတာတွေခံနေကြရတယ်လို့အုပ်ချုပ်ရေးမှုတွေက VOA ကိုပြောပါတယ်။ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်နဲ့စနဲမြို့မှာဆိုလို့ရှိရင်ဒီရက်ကျေးအုပ်ချုပ်ရေးမှုတွေကိုစစ်ကောင်စီဘက်ကအခုရက်ပိုင်းအတွင်းမှာခေါ်ယူစစ်ဆေးတာတွေရှိတယ်လို့အေးအေးအဖွဲ့ဘက်ကလည်းခေါ်ယူသတိပေးတာတွေရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ချန်းကပြောပြမှာပါရှင်
။ပြီးခဲ့တဲ့ရက်ပိုင်းစနဲမြို့စခန်းမှုကိုရခိုင်လက်နက်ကိုင်တပ်ဖွဲ့အေးအေးအဖွဲ့ကဖမ်းဆီးသွားပြီးနောက်ပိုင်းမှာဒေသခံ၈ဦးကိုစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။ဒါအပြင်စနဲမျိုးနဲ့တစ်ခုလုံးမှာရှိတဲ့အုတ်ချုပ်ရည်မှုတွေကိုစစ်ကောင်စီကခေါ်ယူစစ်ဆေးပြီးလက်နက်ကိုင်အဖွဲ့ရင်းနဲ့မပတ်သက်ဖို့ဖိအားပေးတာတွေရှိတယ်လို့လဲကြောက်ဖြူမျိုးနဲ့စနဲဒေသခံအုတ်ချုပ်ရည်မှုတူကပြောပါတယ်
။ဟုတ်ကဲ့အုတ်ချုပ်မှုတွေတော့ခေါ်ဆက်တာရှိတယ်။ရှိတယ်ခေါ်ဆက်နေတာ။ဒီအုတ်ချုပ်မှုတွေခေါ်ဆက်တဲ့ခါတော့အဓိကတော့ဒီကြေးော်တွေမှာပေါ့ဒီ UL အမခံတို့ပေါ့။အေးအမခံတို့ရှိရောရှိလားမရှိဘူးလားဒါတွေခေါ်ဆက်တယ်။နောက်ပြီးတော့ဒီစစ်ကြောက်တာတို့ပေါ့စစ်ကြောက်တာတို့ရှိလားမရှိလားအဲ့ဒါတွေကိုခေါ်လို့ဆက်တယ်။သူကတကယ်တော့ဟိုဖြစ်တယ်ဆိုရင်တော့ဒီအုပ်ချုပ်မှုတွေကိုမရှိတဲ့အကြောင်းဆိုပြီးတော့သူတို့ကဒီလက်မှတ်တွေပါတွေထိုးခိုင်းတာတွေရှိတယ်
။ရခိုင်ပြည်နယ်အတွင်းရဲကြီးအုပ်ချုပ်ရေးမှုတွေဟာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့နှစ်ဖက်လုံးရဲ့ဖိအားပေးတာတွေကိုခံနေကြရတယ်လို့လုံခြုံရေးအရအမီမဖော်လို့တဲ့ရဲကြီးအုပ်ချုပ်ရေးမှုတူကပြောပါတယ
်။အုပ်ချုပ်မှုတွေတော့ဖိအားတော့အမြဲတမ်းပေးခံနေရတာပဲဖိအားပေးတာလည်းတော့ရှိတာဒီစစ်ကောင်စီဘက်ကလည်းဒီအုပ်ချုပ်မှုတွေဖြစ်လာတဲ့အများတာဖိအားပေးတာပေါ့အာဘာဓာတွေပါတယ်မလောက်အောင်ဓာတွေဟိုမပြင်းအောင်ဓာမရှိဘူးတကယ်တမ်းဟွာဖြစ်တယ်ဆိုရောမလက်မခံတဲ့ဘာညာတော့ဖိအားပေးတာရှိတာပေါ့ဒီနောက်ပြီးတော့ဒီကျွန်တော်တို့လက်နက်ကင်ဖက်တွေကလည်းဒီစစ်ကောင်စီနဲ့ဒီအုပ်ချုပ်မှုဆိုတာကတော့သိရတယ်ပဲစစ်ကောင်စီနဲ့လေဟိုလိုင်လေးတွေ့ခဲ့ရတာပေါ့ဒါစစ်ကောင်စီနဲ့တွေ့တဲ့အခါကျရင်လေဒီလက်နက်ကင်တပ်ဖွဲ့တွေအနေနဲ့ဒီဟိုအုပ်ချုပ်မှုတွေကိုဒီစစ်ကောင်စီနဲ့ဟွာမပတ်သက်ဖို့ဘာညာနဲ့ဒီဖိအားလေးပေးတာရှိတာပေါ့
ရခိုင်ပြည်နယ်မှာရှိတဲ့အုပ်ချုပ်ရေးမှုတွေဟာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေးအေးနှစ်ဖက်စလုံးနဲ့အဆင်ပြေအောင်ဆက်ဆံနေရတာဖြစ်တယ်လို့ပြဿနာတစ်ခုခုဖြစ်လာရင်ရဲကြီးအုပ်ချုပ်ရေးမှုတွေအတွက်အာမခံချက်တစုံတရာမရှိဘူးလို့ကြောက်ဖြူမျိုးနဲ့စနဲဒေတာကန်ရဲကြီးအုပ်ချုပ်ရေးမှုတူကပြောပါတယ
်။အုပ်ချုပ်ရေးမှုတွေကိုဒီစီးရဲတင်းမာနေတဲ့နှစ်ဖက်စီးရဲတင်းမာနေတဲ့ဂျာတွေကိုတော့ကျွန်တော်တို့ဆွေးမသွင်းချင်ဘူးခင်ဗျာ။ဆွေးမသွင်းစီချင်ဘူးပေါ့နော်။လေအုပ်ချုပ်မှုတွေကအုပ်ချုပ်မှုအလုပ်တွေကိုလောက်ရမယ်အဲတကယ်တော့အဲ့လိုစီးရင်းမှောင်မှုဖြစ်နေတဲ့ဂျားလေးကိုဆွေးတွင်းလာပြီဆိုတဲ့အနေနဲ့ကျွန်တော်တို့အုပ်ချုပ်မှုတွေကကျွန်တော်တို့မှာအာမခံချက်တွေဘာမှမရှိဘူးကျွန်တော်တို့လုံခြုံရေးမရှိဘူးကျွန်တော်တို့ဘဝအတွက်ဟိုလုံခြုံရေးလည်းမရှိဘူးနောက်ပြီးတော့ကျွန်တော်တို့ကဟိုမိသားစုတွေနဲ့နေရတာကြတော့ပြဿနာတစုံတရာဆိုရင်အားတစ်ခုမဟုတ်တဲ့ဟာတွေနဲ့ကျွန်တော်တို့အသက်တွေပေးသွားမယ်အခြေအနေတွေရှိတာပေါ့ဒါကြောင့်နောက်ဖက်တင်းမာနေတဲ့လက်နက်ကင်ဖွဲ့တင်းမာနေတဲ့ခြာလေးမှာအုပ်ချုပ်ရေးမှုတွေကိုဆွေးပြီးတော့မသွင်းစီချင်ဘူးလို့ကျွန်တော်ကဒီလိုပဲမြင်တယ်
။စီရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇွန်လကစပြီးတော့စစ်ကောင်စီနဲ့ရခိုင်လက်နက်ကင်တပ်ဖွဲ့အေးအေးအကြားအပြန်အလှန်ဖမ်းဆီးမှုတွေရှိနေတာပါ။စစ်ကောင်စီဘက်ကရခိုင်လက်နက်ကင်အေးအေးအဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးတန်တရားနဲ့ဖမ်းဆီးတာတွေရှိတယ်လို့အေးအေးအဖွဲ့ဘက်ကလည်းမြို့နယ်အုပ်ချုပ်ရေးမှုတွေရဲနဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုဖန်စီမှုတွေရှိနေပါတယ်ခင်ဗျာ
ကိုငိမ့်ချမ်းပြောပြသွားတာပါဆက်လက်ပြီးတော့စကိုင်းတိုင်းဘက်မှာစစ်ကောင်စီဘက်ကလေကြောင်းသုံးတိုက်ခိုက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်စကိုင်းတိုင်းမြင်းမှုမြို့နယ်အတွင်းကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေရှိမယ်လို့ထင်တဲ့ ဒီနေရာတွေအပါအဝင်ကျေးရွာတချို့ကိုဇူလိုင်လ29ရက်နေ့မနက်ပိုင်းကစပြီးတော့စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတယ်လို့ထွက်ပြေးနေကြတဲ့ဒေသခံတွေကလည်းဖမ်းဆီးတာတွေရှိတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒါအပြင်ဒီဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကပြောပြမှာပါရှင
်စကိုင်းတိုင်းမြင်းမှုမြို့နယ်အတွင်းကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တွေရှိမယ်လို့ထင်ရတဲ့နေရာတွေအပါအဝင်ကျေးရွာတွေကိုဇူလိုင်လ29ရက်နေ့မနက်ပိုင်းကစပြီးစစ်ကောင်စီကလေကြောင်းကနေပြစ်ခတ်တိုက်ခိုက်မှုတွေလုပ်နေတာကြောင့်ဒေသခံတွေထွက်ပြေးနေရတယ်လို့ဖုန်ကြီးကျောင်းဘက်ကိုထွက်ပြေးပြီးခိုးလုံနေသူတွေကိုတော့ကံပြားရွာဘက်ကနေခြေလျင်တက်လာတဲ့စစ်ကောင်စီတပ်ကဖမ်းဆီးမှုတွေလုပ်ထားတယ်ဆိုပြီးဒေသခံတဦးကအခုလိုပြောပြပါတယ
်။ဟုတ်ကဲ့လေကြောင်းကနေကိုကကျွန်တော်တို့မုံရွာရတော့နေဘက်ပြင်းနေအဲ့ကျွန်တော်တို့ဟက်စကီနဆင်းနဲ့ဒဇင်းကကျတော့ကျွန်တော်တို့ဘလူတောင်းဆိုတော့ဒီကျောင်းကံနဲ့အနုမန်လေးကြောက်ကုန်းတွေရှိတယ်။တော်တို့ဒီ business scan ရှိနေတဲ့နေရာတွေကိုအကုန်လိုက်လံပြည့်နေ။ဒီရကြတော့ကျွန်တော်တို့နုမန်လေးကတောင်ရွာမြောက်ရွာရှိတယ်။အဲတောင်ရွာမြောက်ရွာကိုဒသင်းကကြတော့အကုန်လှည့်ပြင်းတယ်။နောက်ကြဘုန်းကြီးကျောင်းမှာပြေးတဲ့လူတွေမှန်တယ်များဆိုအကုန်လုံးလည်းဖမ်းထားတယ်။ဒါရွာသားတွေပြုံးတော့သူတို့ကဒီနေ့ပြတော့တချို့အပြင်ပြေးတဲ့ဟာကတော့လွတ်တယ်လူတော်အဲဖုန်းကြောင်ပြေးတဲ့ဟာတွေကတော့အကုန်လုံးဖမ်းထားတယ်။တောင်ရွာမှာလည်းဖုန်းကြောင်ရှိတယ်တောင်ရွာမှာကျတော့သူတို့ကဟိုကစစ်သားတွေကဆင်းလာတာမရှိသေးဘူးအဲရွာကြီးထဲမှာတော့စစ်သားတွေကစကမ်းပုံမျိုးနဲ့ဆင်းနေတော့ကျတော့သိမ့်မိနေရတယ်။ညာဒေသမှာဖြစ်နေတဲ့ဟာကဖုန်းကြောင်ပြေးတဲ့ဟာလူမှန်များအကုန်လုံးကဖမ်းဆီးတာတွေကြီးတယ်ပဲဖြစ်နေတယ
်။မြင်းမှုမျိုးဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီတပ်ကလေကြောင်းကနေပြစ်ခတ်တိုက်ခတ်မှုလုပ်နေတဲ့အတွက်မူမန္တလေးတောင်ရွာမြောက်ရွာကြောက်ဖြာအင်းမတလိုင်းကျွန်းမူတာဆိုတဲ့ရွာတွေကဒေသခံတွေကလည်းထွက်ပြေးနေရတယ်လို့မူမြင့်တစ်ဖက်ကစားတော်မျိုးနယ်ဘက်ကညောင်မင်းရှိတလိုင်းကျွန်းမူရွာသားတွေလည်းထွက်ပြေးနေရတယ်လို့လည်းဆိုပါရယ်အခုလိုမျိုးလေကြောင်းကနေတိုက်ခတ်မှုမျိုးကိုလွန်ခဲ့တဲ့3လခန့်ကလည်းမြင်းမှုမျိုးနယ်ထဲမှာလုပ်ခဲ့ပြီးအဲ့ဒီတုန်းကလည်းထပ်ပြေးရင်စစ်ကောင်စီတပ်ကဖမ်းမိတဲ့ဒေသခံတွေတပ်ဖြတ်ခံရတာတွေလည်းရှိတယ်ဆိုပြီးမူမန္တလေးချေးရွာသားကဆက်ပြောပြပါတယ
်။ဒီတော့ကတော့ကျွန်တော်တို့အမြင့်မှုမြင့်နယ်ဘရက်ဟောဘရက်ဆိုင်ကကြာတယ်ကျွန်တော်တို့ဘရက်ဆိုင်လည်းဖြစ်တယ်ခင်ဗျာ။ကျွန်တော်တို့ AB လားမတိုင်ခင်ဗျာ။အဲ့ဒီကလည်းရှိတယ်ခင်ဗျာကျွန်တော်တို့ဘလူတုံးကိုဖုန်းကြောင်ကြည့်တဲ့ဟာပဲအတက်ခံရတာရှိတယ်၁၄ရောက်။အဲ့ဒီကဘလူတုံး၁၄နေ့တည်းမိန်းကလေးတယောက်ကိုကျတော့ဆော်ကားပြီးတော့တက်သွားတယ်။ကျန်တဲ့ဟာတွေကအသက်ရွယ်ကြီးတဲ့သူတွေကျတော့လည်းအကုန်လုံးဇက်ပြန်ကျိုးတော့ပြီးတော့အိမ်သားသူတို့မီးရှို့တက်ထားတာ
။မူမန္တလေးကျေးရွာကတောင်ရွာမြောက်ရွာရှိပြီးအင်ဂျီပေါင်း300နီးပါးရှိပါတယ်။အဲ့ဒီနှစ်ရွာတွေကမြောက်ရွာကိုတော့ရေပြင်ကနေတက်လာတဲ့စစ်ကောင်စီတပ်တွေကဝင်ရောက်စခန်းချထားပြီးထွက်ပြေးနေတဲ့ဒေသခံတချို့ကိုဖမ်းဆီးထားတယ်လို့လည်းဆိုပါတယ်။လေကြောင်းကနေပြစ်ခတ်မှုတွေလုပ်ပြီးမြင်းမှုအရာတော်ဘက်ကနေမြေတွေကိုတော့ခြေလျင်တက်တွေကတက်ဖြတ်ပြီးနေရာယူထားတယ်လို့လည်းဆိုပါတယ်။အဲ့ဒီဒေသတဝိုက်ကြောက်ဖြာရွာဘက်မှာတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာနေ့လယ်ပိုင်းထိနှစ်ဖက်တိုက်ပွဲတွေလည်းဖြစ်နေပါတယ်ရှင်။
VOA သတင်းတော့မအေးမှာပါရှင်။မကြခင်တင်ဆက်မဲ့ဗုဒ္ဓဘူးညချမ်းအပတ်စဉ်ကဏ္ဍတွေထဲမှာတော့တည်တံစီရင်မှုကြောင့်ဖြစ်လာနိုင်တဲ့နိုင်ငံရေးကိရက်ကိုဒီဥကြစံသားရဲ့မြမရေးသုံးသက်ချက်မှာနားဆင်ကြည့်ရှုရဖို့ရှိပါတယ်။ VOA မြန်မာပိုင်းစီစဉ်တွေကို website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bamis@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။ နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ဗီဒီယိုပရိသတ်တွေသတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ကျမတို့ခုထုံးလွှင့်နေတဲ့ဒီအစီအစဉ်တွေကိုလူထုမိတ်ဆွေ24နာရီအစီအစဉ်မှာလဲလွတ်လပ်တဲ့အာရှအတန်း RFA နဲ့ပူးပေါင်းတင်ဆက်နေပါတယ်ရှင်။အခုဒီဗုဒ္ဓဘုညချမ်းအတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာတော့ဥကျော်စံတာရဲ့မြမအရေးသုံးသက်ချက်လူထုနဲ့ကျမ်းမာရေးအားကစားကဏ္ဍစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ပထမအဦးဆုံးတော့လူထုနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်တော့COVID ပစ္စမလှိုင်းမှာအထိခိုက်နည်းစေဖို့အတွက်ကြိုတင်ကာကွယ်ရေးနည်းလမ်းတွေကိုစနစ်တကျလိုက်နာဆောင်ရွက်ဖို့လိုတဲ့အကြောင်းဒေါက်တာတန့်စောကပြောပြထားပါတယ်ရှင
် COVID မျိုးပဲတည်တည်ဖြစ်တဲ့ BA4 နဲ့ BA5 ဟာမြန်မာပြည်ကိုရောက်ရှိလာနေပြီဖြစ်ပါတယ်ပစ္စမလိုင်းအတွင်ကူးစက်ပြန့်နှံ့မှုတွေဖြစ်လာနိုင်တာကြောင့်ပြည်သူလူထုအနေနဲ့မပေါ့ဆဘဲကျူတင်ကာဝေးနီလန်တွေကိုလိုက်နာလှုံ့ဆော်ဖို့လိုတယ်လို့တမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရယ
်။ Omicron မျိုးကွဲ BA.4/5 မြန်မာပြည်ကိုရောက်ရှိနေတာသိကြပြီပေါ့နော်။သိကြတဲ့တွေ့တာလည်းကူးစက်ပြန့်နှံ့မှုလည်းရှိမှာပဲ။ဒါဆိုလို့ရှိရင်ကူးစက်ပြန့်နှံ့မှုတွေရော့ကျအောင်ဘယ်လိုလုပ်မလဲဆိုရင်တော့နံပါတ်1ကတော့ဒီရောဂါပိုးရှိသူကနေကျန်တဲ့ရောဂါပိုးမရှိသေးတဲ့လူတွေကူးစက်မှုမရှိအောင်ဒါစီကအဓိကပေါ့နော်။ဆိုတော့အဲ့တော့အဓိကဖြစ်တဲ့နေရာမှာဘလို့လူတွေကအဓိကသွားကြလဲဆိုတော့ယောဂလက္ခဏာခံစားနေရတဲ့သူတွေနောက်တစ်ခါသူ့ရဲ့ပတ်ဝန်းကျင်မှာရှိတဲ့သူတွေကပို့ပြီးတော့ဂရုစိုက်ရတယ်ပေါ့နော်အဲ့တော့ဆိုလိုတာအခုချိန်မှာဒီအိုမီကွန်မျိုးကွဲဟာဖျားနာမှုကျော်နေတဲ့သိပ်မဖြစ်တဲ့အတွက်ကြောင့်ပေါ့နော်အိုမီကွန်မျိုးကွဲဟာဖျားနာမှုသိပ်မရှိတဲ့အတွက်ကြောင့်ယခုအချိန်မှာနှာစည်းချောင်းဆိုးတယ်ဆိုလို့ရှိရင်ဆရာတို့ကဒီအိုမီကွန်မျိုးကွဲအသစ်များခံစားနေရပြီလားဆိုပြီးတော့တန်တရားရှိဖို့တွေ့တယ်။အဲ့တော့တန်တရားရှိတယ်ဆိုဘာလို့ရမလဲဆိုကိုယ်စီကနေသူများကိုမကူးဆက်အောင်စပြီးနေထိုင်ရတော့မယ
်။ကူးဆက်မြန်တဲ့ Omicron COVID မျိုးကွဲတဲ့ဟာယောဂပြင်းထန်မှုမှာရှေ့မှာကူးဆက်ခဲ့တဲ့ COVID မျိုးကွဲတွေလောက်မပြင်းထန်မှုဆိုပေမဲ့အသက်ကြီးတဲ့သူတွေ၊ကလေးငယ်တွေ၊ကိုယ်ခံအားနည်းတဲ့သူတွေ၊ယောဂအခန်းရှိတဲ့သူတွေနဲ့ကာဝယ်ဆေးမထိုးထားတဲ့သူတွေမှာအသက်အန္တရာယ်နှီးဆက်တဲ့နောက်ဆက်တွဲဆိုးကျိုးတွေခံစားရနိုင်တယ်လို့သိရပါတယ်။ကျိုတင်ကာဝယ်နည်းလမ်းတွေကိုစနစ်တကျလိုက်နာဆောင်ရွက်ရင်းကူးဆက်ပြင်းထန်မှုကိုနည်းနိုင်သမျှနည်းအောင်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ခုမှကိုယ်ပြေယောဂဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေဆရာတို့ကဒါတို့ဒီ cough etiquette ပေါ့နော်နှာခြေချောင်းဆိုးမယ်ဆိုရင်ပုတ်ပြီးဆိုးပါဆိုရဲဒီမှာပေါ့နီတီကိုလိုက်နာဖို့ဖြစ်တယ်เนาะအဲ့တော့ပို့မှာတ िश ူးစားရှင်တ िश ူးနဲ့အုပ်မယ်မရှိဘူးဆိုရင်ဆရာတို့ရဲ့ဒီကိုယ့်ရဲ့လက်တောင်ထဲကိုနှာခြေချောင်းဆိုးတဲ့အကျင့်ကြီးဆောင်ရွက်ပေးဖို့လုပ်ရတယ်။အိမ်ပြန်ထွက်တော့မယ်ဆိုအခုချိန်မှာစပြီးတော့ mask ကိုမတက်တဲ့သူများပို့ပြောတာပေါ့เนาะပြန်လဲတက်ဆင်သစ်ပြီးတခုကကိုယ့်ဆရာပို့သူများစီမထွက်ဘူးนี่ก็ตัวเนี้ยเสียโกโกสิเปลี่ยนมาวินนานาอ๋อดาเลนี่ก็เปลี่ยนเลยสติส่งยั่วติดอยู่ปะเนาะแล้วทุกคนลูซุลูเวเยตั้วดาเลนี่ก็ตัดหน่ายดีส่งกินมั้ยซิงซีปีกันตั้วให้ปูพี่รอกระยุบอยู่มั้ยเล็บกูไม่ชาคณะซีมั้ยทุกทะเพ็ดเนาะเสียรู้ดีมาสโกไม่ตัดเข็มไม่ผุบเข็มมาเตชาซีจ่อผู้ดูเนาะเออกล้วยเล่มมาเวจีนี่เนี่ยไวรัสนี่เนี่ยดีมาสตัดได้ผุบได้เฉยนี้มาชูชายมีมั้ยสอดาเลนี่ก็ปูพี่รอเปลี่ยนพี่รอปะเนาะฟิวไซด์พี่รอสติดผู้ด้วยเปเสียรู้นี่เนี่ยဒါအကြံပြုခြင်းနဲ့နောက်တစ်ခုကဒီ COVID တို့ဒီမှာဒါကူးစက်မှုနှုန်းပြန့်နှံ့မှုလွယ်တဲ့အတွက်ကြောင့်ဆရာတို့ကအိမ်တိမ်ထဲမှာလူတစ်ယောက်သုံးယောက်လောက်ကဒီလိုနှာစည်းချောင်းဆိုးနေပြီလေကြောင်းနာတာရှိနေပြီဆိုလို့ရှိရင်ဒါ COVID ကိုတန်ဖိုးရရှိရမယ်ပေါ့နော်။ဆရာတို့လူနာတွေပြောလို့ရှိတာကကျဖြားတာတယောက်တည်းပဲလားကျန်တဲ့လူတွေဖြစ်သေးလားတိမ်လုံးမှာကျန်တဲ့လူတွေမဖြစ်ဘူးဒီတယောက်တည်းပဲဖြစ်တာပါဆိုရင်တော့ဒါဆိုရိုးရိုးတုတ်ကွေးဖြစ်နိုင်မယ်ဖြစ်နေ။ COVID ဖြစ်ဖို့ရတိုင်းလုံးနည်းတယ်။အဲမဟုတ်ဘူးဆရာရဲ့3-4ယောက်လောက်ကတယောက်ကတော့နာစီတယောက်ကလဲချောင်းတာပေါ့နော်တယောက်ကတော့ဖြားပါတယ်ဆိုလို့ဒါမျိုးလေးတွေတွေ့လာပြီဆိုတော့ဒါဒီ Omicron မျိုးကွဲတွေခံစားနေရပြီပြောနိုင်တယ်နော်ဒါကြောင့်မို့ဆရာတို့ကအခုချိန်မှာဒါ diagnose လုပ်ဖို့အတွက်ကိုဒီနှာခေါင်းတို့ဘက်နော်ကိုယ့်အကူယူပြီးစစ်ဆေးလို့လဲရတဲ့ test လေးတွေရှိတဲ့အတွက်ဒါလေးတွေစစ်ဆေးတယ်စစ်ဆေးတယ်ဆိုတာကတော့အဓိကကတော့ပြန့်နှံ့မှုကိုထိန်းချုပ်ချင်တာပေါ့နော်အဲ့တော့ကိုယ့်စီမှာဒီပိုးရှိပြီဆိုရင်ကိုယ်ကတည်တတ်နေရမယ်ရုံးလို့ကိုမသွားရဘူးပေါ့နော်အဲနောက်တစ်ခါဆရာဝန်နဲ့တိုင်ပင်ပြီးတော့ဒီကုသမှုခံရတာပေါ့ပြည့်နှံ့မှုကာကွယ်တဲ့နည်းလမ်းတွေကိုပြန်လည်ပြီးတော့ဒီတိုင်ပင်ပြတ်တာတင့်တယ်ပေါ့နော်ဒီနည်းနဲ့ဂျာရောကုသမှုကိုကာကွယ်ချော့ချလို့ရတယ်ပေါ့ နော်အဲ့တော့လူငယ်လူရယ်တွေဆရာတို့ကဒီကာကွယ်ဆေးတွေထိုးပြီးပြီးကာကွယ်ဆေးထိုးတဲ့လူမှာအသေးပြောင်းနေတယ်လေပြောထားတဲ့အခါကျတော့ဆရာတို့ကာကွယ်ရေးနည်းလမ်းတွေပေါ့လျော့သွားတတ်တယ်အဲ့တော့ဆရာတို့လူနာတွေကိုမှားကြားတယ်လို့ပဲကိုယ့်အတွက်ဒါကာကွယ်နေတာမဟုတ်ဘူးနော်ကိုယ့်ရဲ့နေအိမ်မှာအတူတကွနေထိုင်တဲ့တက်ကြီးရွယ်ဦးတွေနာတာရှိယောဂသည်တွေနော်ဒါနာတာရှိအဆုတ်ယောဂရှိတဲ့လူတွေခုခံစနစ်ကိုခုနေတဲ့ဒီဈေးဝါးတွေတောက်သုံးနေတဲ့သူတွေကခါတိုင်းလိုပဲဒီပိုးဝင်သွားလို့ရှိရင်သူတို့မှာအသက်အန္တရာယ်ရှိနိုင်သေးတယ်။ဒါကြောင့်မလို့เนาะမိမိရဲ့တိမ်ထဲနေတဲ့သူရဲ့ကျန်းမာရေးအတွက်ကိုဆရာတို့ကဒီကာဝေးကြီးတွေကိုပြည်သူမဆိုအခုချိန်မှာစပြီးပြန်လည်စတင်ဆောင်ရွက်သင့်ပြီလို့ပဲဆရာတို့အနေနဲ့ပြောချင်ပါတယ
်။ COVID တတိယလှိုင်းဟာမြန်မာနိုင်ငံသားတွေအတွက်မှတ်မှတ်ထင်ထင်ရှိခဲ့ကြတဲ့ COVID လှိုင်းတစ်ခုဖြစ်ပါတယ်။COVID တတိယလှိုင်းရဲ့အတွေ့အကြုံနမူနာတွေကိုသင်ခန်းစာယူရင်းဒီပြင်စမလိုင်းမှာအထူးကိနေအောင်ကြိုးစားကြဖို့တရုံမောင်ကျော်နိုင်ကအခုလိုတိုက်တွန်းကြံပေးပါဗျ။ကျွန
်တော်တို့ဒီလိုလိုအနေနဲ့ကဒီ COVID တိုင်းနေတွေလည်းတလိုင်းပြီးတလိုင်းကြုံတွေ့ခဲ့ရတဲ့အသက်အန္တရာယ်ရှိတဲ့သူလည်းရှိခဲ့ကြတယ်ပေါ့နော်။ဒါကြောင့်မလို့ဒီတတိယလှိုင်းမှာကျွန်တော်တို့ပြောက်ပြန်များခဲ့တဲ့ Delta variant ပေါ့နော်။ဒါပေမဲ့ဒီဇလုထလှိုင်းဖြစ်တဲ့ Omicron မှာကြတော့ကျွန်တော်ကကာကွယ်ဆေးထိုးထားတာတွေရောနောက်တစ်ခါ Delta virusသူဆက်ပုံခံရတဲ့ဒီများတဲ့အခါမှာကျတော့ Omicron မှာတော့ကျတော့အသေးပြောက်နေသွားတယ်ပေါ့နော်ဒါကြောင့်မလို့ဒီဆရာက Omicron ဆိုလို့ရှိရင်ပေါ့ပေါ့ရော့ရော့စဉ်းစားမိတတ်တယ်ဒါပေမဲ့ Omicron ကလည်းပဲဆရာတို့ကောက်ွယ်ဆေးမထိုးထားတဲ့သူတွေမှာအသေးပြောက်ရှိပါတယ်ကိုယ့်ရဲ့ပတ်ဝန်းကျင်မှာလည်းတွေ့ဘူးပါတယ်အဲဒီအခါကျတော့ COVID ဒီ COVID သာဖြစ်တယ်ဆိုတဲ့သဘောမျိုးလေးထားဖို့လိုတယ်မိမိကိုယ်တိုင်ကောက်ွယ်ဆေးထိုးပြီးခံနေရှိတယ်ကျန်းမာရေးကောင်းနေဆိုရင်တော့ဆရာရှေ့မှာပြောခဲ့တဲ့ကိုယ့်ရဲ့မိသားစုဝင်တွေထဲမှာဒီလိုပိုးခံနိုင်မှုရှိတဲ့သူရှိနိုင်တဲ့အတွက်ကာကွယ်တဲ့နည်းစနစ်တွေကိုမိမိရဲ့ဒီသားစုဝင်တွေကအခုချိန်ကနေစပြီးပြန်လည်စတင်ဆောင်ရွက်ဖို့ဒီနေ့ပဲဆရာကြီးနဲ့တိုက်တွန်းချင်ပြချင်ပါလေ
COVID ပင်စမာလိုင်းမှာအထူးကိနေစေဖို့အတွက်ကျွတ်တေကာဝေးနည်းလမ်းတွေကိုစနစ်တကျလိုက်နာဆောင်ရွက်ဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဒါကတော့ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူတုနဲ့ကျန်းမာရေးအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့ဒီရုပ်သံအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်အခုတော့ဦးကျော်စံသားရဲ့မြမရေးတုံးတက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါကိုချင်းမီအပါအဝင်နိုင်ငံရေးသမား၄ဦးကိုတည်တံစီရင်လိုက်တာဟာဒီမိုကရေစီအင်အားစုတွေကိုပုံမပြင်းထန်တဲ့လက်နက်ကင်လမ်းကြောင်းစီတွန်းပို့လိုက်တယ်လို့စစ်ကောင်စီဖို့လဲလုံးဝကြဆုံရေးဘက်ကိုဥတီသွားပြီလို့ပြည်ထောင်စုရှင်းနေများအဖွဲ့ဦးချင်းမြင့်ကဆိုပါတယ်တရားလွတ်တော်ရှင်းနေကြီးဦးချင်းမြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးချင်းမြင့်ခင်ဗျာဒီကနေ့ဖိတ်ခေါ်ရတဲ့အကြောင်းရင်းကတော့ကိုချင်းမီအပါဝင်၄ယောက်ကိုစစ်ကောင်စီကတည်တံစီရင်လိုက်တဲ့ခေတ်ကနေပတ်သက်ပါတယ်ဒီသတင်းဟာအင်တန်စိတ်တိခိုက်စရာကောင်းတဲ့သတင်းဆိုမို့လို့လူတို့တို့ဟာမယုံကြည်နိုင်လောက်အောင်လက်မခံနိုင်လောက်အောင်ဖြစ်ရတယ်လို့ထင်ပါတယ်။ဒါကြောင့်လည်းသူတို့ဟာဒါတကယ်မဖြစ်နိုင်ဘူး။သူတို့သတင်းစာထဲမှာသာကြေညာတာလက်တွေ့အထောက်အထားဘာမှမပြဘူးဆိုပြီးတော့စောတကားတက်ချင်ကြပါတယ်။ပြီးလို့လူတွေကိုဥကြည်မြင့်ဥပဒေပညာရှင်တောင်းနဲ့ဘာပြောကြ။အဲ့
ဒါကတော့မယုံကြည်နိုင်စရာမရှိတော့ဘူး။သူတို့ရဲ့သတင်းစာနိုင်ငံပိုင်းသတင်းစာတွေအားလုံးကနေအကျဉ်းတော်လက်စုပ်နဲ့ချောင်းရဲ့ပြည်စည်းကြောင်းဆိုတာအတိအလင်းကြေညာလိုက်တာဟာကျွန်တော်တို့ဥပဒေမျက်စီမှာတော့ဒါတပ်လိုက်ပြီးချိုးပေးလိုက်ပြီးလို့ပြောရရောက်တယ်ဒါကြောင့်မလို့အဲ့ဒါနဲ့ပတ်သက်လို့တန်ဆရာမရှိပါနဲ့နော
်တန်
ဆရာမရှိပါနဲ့သူတို့လည်းပဲကဘာတက်ပြီးတော့အဲ့လောက်ကြီးတော့မလိမ်တော့ဘူးလို့ကျွန်တော်ဒီလိုလဲမှတ်ချက်ပြုချင်ပါတယ်ဗျာ
ဟုတ်ကဲ့ဦးကြီးမြင့်နဲ့ကျွန်တော်နဲ့သူတို့ရဲ့စီရန်ကိုအယူခံပယ်လိုက်ပြီးလုံဝအတီးပြုတ်လိုက်ပြီးလို့ဆိုရဲသတင်းတွေထွက်လာတော့ငါပြီးခဲ့တဲ့တလားလောက်ကပေါ့ဗျာကျွန်တော်ဒီဟာကိုဆွေးနွေးခဲ့ကြပါတယ်အဲ့ခါမှာကျွန်တော်တို့သုံးခဲ့တဲ့သုံးငါးသေးတဲ့နဲ့ကြာခွဲရွှေ့ခြင်းပေါ့ဗျာဆိုတော့ဒီကိစ္စကိုသူတို့နိုင်ငံရေးကြာခွဲရွှေ့ခြင်းလို့သေတံထပ်မထားတာဖြစ်တယ်လို့သုံးသပ်ခဲ့ကြပါတယ်ဆိုတော့အခုကြာတော့သူတို့ကလုံးဝကိုပွဲတက်ဆင်းလိုက်ပြီပေါ့နိုင်သွားပြီဆိုတဲ့သဘောနဲ့သူတို့လွတ်လပ်ကြသလားခင်ဗျာဒီလိုသေတံဆင်းလိုက်ကြဟာနိုင်သွား
ပြီဆိုပြီးတော့လုထတာပေါ့ဗျာရှုံးမှသေးကြပြီဆိုပြီးတော့လုလိုက်တာပဲဘာဖြစ်လို့ရှုံးမှသေးကြလဲဆိုတော့ဟာ PDF နဲ့ဖြစ်တဲ့တိုက်ပွဲတိုင်းမှာရှုံးတယ်နောက်ဒေတာ EU နဲ့တိုက်ပွဲတွေမှာရှုံးနေနေမီတွေလှုပ်ရတယ်စီဝါကြီးကလုံးဝပြည့်စည်သွားတယ်။နောက်နိုင်ငံတကာမိတ်ဆွေကြီးကတုံ့ရဖြစ်သွားတယ်။ပေါ့ဆက်ဆရာကောင်းတယ်ဗျာ။ယူဆနိုင်ငံကြီးတို့ကနှစ်ခါသွားတယ်။ဟိုကလှည့်တော်မကြည့်ဘူးကောင်းဆောင်။ဆက်နိုင်ငံကြီးဝင်အချင်းနောက်ကတော့တွေ့ဖို့ကောင်းတာပေါ့။ဟောသဘောပြတာ 该我有问心里，晓得不啦？龙华的，哎哟，而且干了过的，丢地下出来呗，表来的，他们家都比都安呐，比都比安巴，那东西，咋啦？帮助伢的，实在孙女家吧，是吧？表的，以前我看啦，那保温的太硬表的啦，那他们家都让人都不比吧，喏，啊，现在现在就话的没得办的，估计没有理过，所以大东西，以前人家都嘛在保温的锅炉里面，烧酒的，吃哪里面孬了。အကျဉ်းချင်းဒီတားရက်ခံနေတဲ့ကျကမ္ဘာကလည်းမအတွင်းကျုပ်ပေါ့ဒါကမ္ဘာလုံးကမြစ်ထားရဲ့ခံကြတယ်တတ်တယ်ကွာဆိုတတ်လိုက်တာသူတို့ကရှုံးတဲ့ဘက်ကတရားတဲ့အတူတော့မထူးတော့ဘူးဆိုပြီးတော့ဒါနောက်ဆုံးပေါ့ဗျာအဲသူတို့နောက်ဆုံးချီလန်းကိုလှမ်းလိုက်တာ
ဟုတ်သူတို့အနာသိမ့်ပြီးတဲ့နောက်စစ်ကောင်စီအကြီးအကဲကပြောပါတယ်သူတို့အနာသိမ့်လိုက်တဲ့ကိစ္စကိုအနာထိမ့်တယ်လားသူတို့ခေါ်တာထားပါတော့အဲ့ကိစ္စကိုလူတို့ကလောက်တိကောင်းကွယ်ဆန့်ကျင်နိုင်မယ်လို့သူမမျှော်လင့်ခဲ့ဘူးလို့သူပြောဘူးတယ်ဦးကြည်မြတ်မှတ်မိမယ်ထင်ပါတယ်ဆိုတော့
မှတ်မိရဲ့မှတ်မိရဲ
့အခုလည်းပဲသူတို့ကလူတို့ကလောက်တိဆန့်ကျင်နိုင်မယ်လို့မတွက်မိလို့များတက်လိုက်သလားဟာအဲ့
ဒါကတော့လုံးဝမှားတယ်တက်တော့မယ်ကျွန်တော်တို့သေးတန်းကိုအတီးပြုတ်လိုက်ပြီစက္ကစားအုပ်ထားကြီးကိုလည်းအတီးပြုတ်လိုက်ပြီတို့ပြောတဲ့အချိန်ကနေအခုတလကျော်အတွင်းမှာတက်ပြိုက်တာအဲ့တော့ကျွန်တော်ကတော့ပထမအင်တာဗျူးမှာလေကျွန်တော်ပြောတယ်ကျွန်တော်စိုးရိမ်နေရခိုင်နှုန်းကတော့အရန်နေသွားပြီသို့တော်လည်းပဲမလုတ်တန်ကောင်းမှုလို့ထင်တယ်တကယ်လို့လှုပ်လိုက်မယ်ဆိုဖြစ်ပေါ်လာအကျိုးဆက်တည်းရအလွန်ကြီးမားပြီးတော့ပြည်သူလူထုကလုံးဝသိခံနိုင်မှာမဟုတ်ဘူးအန်ယူဂျီအစိုးရကတန်တမာကြီးနဲ့စူးစမ်းနေတယ်အဲ့ဖြစ်နိုင်လို့ရှိရင်သစ်သေးစွတ်ညင်းညင်းနဲ့ပြည်ကျင်တဲ့ဆန္ဒတို့မှရှိနေတယ်ကွာကြီးကလည်းအဲ့လိုပဲဖြစ်ဖြစ်နေတယ်ဒါပေမဲ့လို့ဒီလိုကိုကြီးမျိုးတို့အုပ်စုဒီလာလာလောက်တက်လိုက်မယ်ဆိုရင်တော့ MUG အစိုးရကိုပြည်သူလူထုကဖိအားပေးတာတော့ခင်ဗျားတို့တဏ္ဍာမီးကြီးတော်တော့စည်ရည်ဦးနဲ့ပဲတိုက်တော့အနိုင်စည်ရည်နဲ့တိုက်မှာဖြုတ်ချမှာပဲဒီကောင်းကြီးလုံးလို့ရတော့မယ်နောက်မတူတယောက်ပြီးတယောက်ဆက်တက်နေ
ဟုတ်ကဲ့ဒ
ီအစိုးရကိုဖိအားပေးရရောက်နေမယ်လို့ကျွန်တော်ပြောခဲ့ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီခုနပဲဦးကြည်မျိုးပြောတဲ့တယောက်ပြီးတယောက်ထပ်တက်နေမယ်ဆိုတာလဲကျွန်တော်အဲ့ဒါလဲမေးချင်ပါတယ်ဆိုတော့အခုဒီပုံကိုယ်တွေကိုစီဒံစီရင်ပြလိုက်တယ်ဆိုတော့နောက်စီဒံချက်မှတ်ထားခြင်းခံရတဲ့လူတွေအတွက်ကဘလို့စိုးရင်ကြာရှိပါလေသူတို့ဇက်တိုက်40ရဲ့ဆက်လုပ်တော့မလားသူတို့မဟုတ်အဲ့ဆန့်ကျင်မှုတွေကိုကြည့်ပြီးတော့များအဲ့လုပ်ငန်းကိုရဆိုင်သွားမလားဘယ်လိုတွေးမိပါလဲအဲ့
စကားကိုတွတ်တမခါရဲ့ဓမ္မနိုင်ငံဆရာကိုယ်စားမစ္စတာအန်ဒရူးကွာဆရာအဲ့လူသားတက်လိုက်မယ်ဆိုရင်နောက်ထပ်ထပ်ထပ်ပြီးတော့တက်လာမှာကိုကျွန်တော်မှန်တာစိုးရင်ပြန်ပြမိတယ်ဆိုပြီးတော့သူကတက်တာသာဥက္ကာအတီးပြုတ်လိုက်ပြီးသေတံပြီးတော့မယ်လို့ပြောတဲ့အချိန်မှာပြောခဲ့တဲ့စကားပဲအခုအဲ့စကားကိုပြန်ပြီးတော့မစ္စတာအန်ဒရူးလည်းကောက်တယ်ကမ္ဘာအပွဲစီးရီးယားလည်းလူညံ့တဲ့အပွဲကြီးလည်းပြန်ကောက်တယ်ကျွန်တော်လည်းပြန်ကောက်တယ်ဘာပြုတ်လို့လဲဆိုတော့သူတို့ကနောက်တော့ဆုံးသွားမှာတန့်သွားမှာလည်းပေါ့ကျုပ်တယ်ကွာထတ်လုပ်တယ်ကွာဆိုပြီးတော့အဲ့လိုပဲအဲ့ခေကမကြော်ပြီးတော့လုံးရှင်တဲ့လူတွေထတ်လုပ်အောင်မှာအဲ့ဒါကတော့သုံးမှာပဲကူများတယ်လို့ကျွန်တော်ဒီလိုပဲမှတ်ချက်ပြုချင်ပါတယ်ဗျာ
ဟုတ်ကဲ့ဒီဟာရဲ့ကြရရခမှုကိုနည်းနည်းကြည့်ကြအောင်ပါဒါ NUG တို့ဘာလို့ကနိုင်ငံရေးအင်အားစုတွေကတော့သူတို့ရဲ့လှုပ်ရှားမှုကိုသူတို့ပို့ပြီးတော့အချိန်မြင့်လာမှသိကြပါတယ်လူတို့ရဲ့တုံ့ပြန်မှုကိုတော့ဘယ်လိုမျှော်လင့်လို့ရပါသလဲ
အခုသူတို့မြေရောက်အပေါ်ကြည့်တဲ့ကြင်ညာချက်တွေစာထုတ်လာကြ PDF တွေကလည်းထုတ်ပြီးပြီးရင်ဟိုတွေကလည်းသူတို့သဘောထားတွေပြောတာအဲ့ဒီဟာတွေအရာဆိုရင်တော့သူတို့လက်တုံ့ပြန်မှာတည်တည်ချာချာလက်တုံ့ပြန်မှာလူသူကြီးကတော့အမတန်ဟိုနေ့လုံးကမနေ့လုံးကဆိုစိတ်လွှမ်းညှို့နေပြီးတော့တခါလူသူတည့်ရလုံးစိတ်မချမ်းသာဖြစ်ဝမ်းနဲ့ကြည်ဝဲနေကြတယ်ဆိုတာဒါအတိတ်ကြပဲအဲသူတို့ရဲ့လက်သက်ဆုပ်ဆာလူတွေကဝန်သားနေတော့မသိအဲ့တော့ပြောချင်တာတော့အဲ့လူမပြောဘူးဆိုရင်တော့အားလုံးဝန်းနေနေကြတယ်ဆိုတာသိကြတယ်အဲ့ဒီလူကြီးတွေကပြည်မြေတိုင်းရဲ့ဆန်လူငယ်တွေအလောသုံးဆယ်မလုံးနဲ့တော့အလောသုံးဆယ်မလုံးနဲ့တော့အဲရှေ့အထွက်မလောနဲ့တော့ဆိုပြီးရန်သူထောင်ကျောင်းတွေဝန်းသွားမှာဆိုတော့ကျွန်တော်အခုခင်ဗျအကုန်လုံးအပြစ်အနေထားနဲ့ပြင်းနေတာပြစ်ပါတတ်ပါအပြစ်အနေထားပြင်းတာကမီတောင်းလေတောင်းလေတောင်းလမ်းတောင်းလေအကုန်လုံးကာပါလေးနဲ့ဝါလေးအကုန်လုံးအဲ့တော့အဲ့ဒီအချိန်မှာကလေးတွေကိုမပင်စီရင်တော့လူကြီးတွေကထိမ့်နေဒါမှမဟုတ်အခွင့်သာရတဲ့နေရာကြီးနဲ့ခင်ဗျားကမြောက်တကူမှာစချပြီးပြစ်ပြီးအဲ့ဒါမျိုးရှိလာပြီပေါ့ပြီးရောဥရရလည်းပဲပိုးသဘောပေါက်သွားပြီးတော့ညီမလူတို့နဲ့ PDF နဲ့ NUG တွေပူပေါင်းစားဖို့အလားလာပိုးပြစ်သွားပြီ now energy ကပ္ပရာကြီးကိုယ်ကလည်းပဲစီးရင်းနဲ့လုပ်ပါရတော့မယ်ဆိုတာပြော
ဆရာနာသိမ့်ပြီးတဲ့နောက်စစ်တပ်ဘက်ကစက်တဲ့လူနောက်ပြီးတော့သူတို့ခုခံနေတဲ့သူတို့ရဲ့ဒလန်ဆိုပြီးတော့စက်ခံရတဲ့လူစသဖြင့်ပေါ့ဗျာစစ်တဲ့လူတွေအများကြီးရှိပါတယ်ဆိုတော့အဲ့ဒီမှာသက်ဆုံးဆုံးသွားတဲ့လူတွေနဲ့အခုကျိုးပိပြီးတော့သေတံစီရင်ခြင်းခံရတဲ့လူတွေရဲ့အဖြစ်ပြက်နှစ်ခုကိုဘယ်လိုနှိုင်းချင်လိုပါလဲခင်ဗျာ
ဟိုကစီမီဒီမှာဖြစ်တာလေစစ်တုံးပန်းတွေကိုစစ်တုံးပန်းဥပဒေနဲ့အရေးမယူဘဲနဲ့တတ်ပြစ်ထားရတယ်။နောက်ကြားရရပြည်သူလူကိုတတ်ပြီးတော့ရွာတွေမင်းနဲ့ရှုတ်ပြစ်ထားတယ်ကဒုက္ခရချိုးဖောက်မှုဒါပုံစံတည်းကဒါကတရားဝင်ဖမ်းမိပြီးတော့တရားရုံးကိုဥပဒေနဲ့အညီပြည်သူလူရှေ့မှောက်မှာစစ်ဆေးပြီးတော့စီရင်နေဆိုပြဿနာမရှိဘူး။အဲ့လိုမဟုတ်ဘဲနဲ့သူတို့ဘာသူတို့စစ်ကုံဖွဲ့တယ်သူတို့ဘာသူတို့စစ်တယ်သူတို့တက်တယ်သူတို့ခံတယ်ဒီဘက်ကရှိနေမှာကိုမလာဘူးဥရအကွင့်ရေးပြီးဆုံးရှုံးတာနဲ့မတူဘူးနှိုင်းရှင်ပြောလို့မရဘူးဆိုးတာကြီးနှစ်ခုသုံးဆိုးတာကြီးအဲ့တော့မလို့ဒီလူဒီဟာကတော့ပေါ့တိချတာပြည်သူလူထုရဲ့မျက်စိရှိမောကပ္ပရှိမောမှာဖြစ်တဲ့မျက်မြင်မျက်ဝါးထင်ထင်ဖြစ်လာတာမလို့ပိုးပြီးပြောနိုင်ဆိုနိုင်ပိုးပြီးတော့စိတ်ထိခိုက်ကြတယ်ဆိုတာအဲ့လိုတော့ပြောလို့ရတယ
်ဟုတ်ကဲ့စစ်ကောင်စီဘက်ကတချို့ကတော့သူတို့ဘက်ကလူတွေလည်းသိခဲရတာပဲသူတို့ဆန့်ကျင်တဲ့လူတွေရဲ့လွဲမှတ်စွာတပ်ဖြတ်မှုကြောင့်ပြည်သူတွေလည်းသိရတဲ့စသဖြင့်သူတို့ပြောကြတာပေါ့ဗျာအဲ့ဒီကိစ္စရောဘယ်လိုထက်သွင်းစဉ်းစားမလဲခင်ဗျာဒီနေရာမှာ
အခုလိုဖမ်းမိပြီးတော့မှတပ်ပြစ်တယ်ဆိုတာဟာသူတို့ထောက်တာမပြနိုင်ပါဘူးခွာဝင်လည်းမပြနိုင်ဘူးတမားပြည်သူလည်းမတင်ပြနိုင်ဘူးအမားလူတွေလည်းအဲ့ဒါတိလည်းမသိဒါပေမဲ့လို့စစ်မြေပြင်မှာဖြစ်ကြတဲ့အခါမှာသူတို့ကမိတဲ့သုံးပန်းနေပြီသူတို့ဘက်ကပြီးတဲ့ PDF ကြီးွားတွေွားတွေကိုတတ်တယ်ရင်းရင်းဆက်ဆက်တတ်တယ်သူတို့ဘက်ကစစ်နေပြီမှာမိတဲ့လူတွေကိုမတတ်ဘူးမတတ်ဘူးခပြလုံးကျုံတဲ့နေရာပို့ပြီးတယ်အဲ့ဒါအထောက်ထားတွေကြားနိုင်တယ်ဒါမလို့သူတို့လူတွေသေပါတယ်ဆိုတဲ့ဥစ္စာတော့ဘယ်လိုဖြစ်လဲဆိုတော့စစ်ဖြစ်နေတဲ့အခါမှာသူ့ရွာကိုပြူစောသီးရွာကိုဒီဘက်က PDF ကြီးကလုံးကျုံကြီးကာကွယ်နေတယ်တိုက်တယ်ဟိုဘက်ကလည်းဒီဘက်ကိုတိုက်တယ်အဲ့လိုတိုက်ရင်ပြူရင်းနဲ့တေးကြတယ်နောက်တစ်ခုကပါလဲဆိုလို့ရှိသာသူတို့တံပြန်အဖြတ်အမှောက်လုပ်ငန်းတွေလည်းပဲပါတယ်အတင်းတုံးလည်းပါတာပဲဒီကတော့ကျွန်တော်အသိပဲတံပြန်အဖြတ်အမှောက်လုပ်လို့တချို့ဟာတွေမှာခင်ဗျာဒီရန်ကုန်မြို့မှာရှိတဲ့အထက်ကအကြောင်းတွေကိုဘုံခွဲတဲ့ပိုင်းနဲ့ဆိုတာ PDF ကိုထုတ်ချတာမဟုတ်ဘူးသူတို့ကစိတ်ဓာတ်စစ်တင်ရပညာရေးကိုနှောက်ယှက်နေပဲဆိုတာပြောချင်လို့ဒုက္ခကြီးရှိတယ်နောက်မြင်းစီကုန်းတို့ဟာအတောင်တက်တဲ့ကြီးမှာဘုံခွဲတာတွေဘယ်လိုလုပ်ခွဲမလဲဗျာပင်မင်းလီကိုလုံကျုံကြီးချက်လိုက်တာမှာဗျာအဲ့လိုဟာမျိုးတွေရှိတယ်
တကယ်တော့ဗျာဒီကုန်းချုပ်ပြောရမယ်ဆိုရင်အခုစစ်ကောင်စီကတက်လိုက်တဲ့လူက၄ယောက်သာဖြစ်ပေမဲ့ဒီလူရကြောင့်ထိခိုက်နာကျင်ရတဲ့သူတွေကတော့တိုင်းပြည်လုံးအနှံ့လိုပဲဆိုရင်မှတ်မှန်မဟုတ်ဘူးဆိုတဲ့သဘောပါခင်ဗျာနော
်ဟုတ်တယ်လုတော်မှာလုတော်မှာအခုဂျင်းကြီးတို့ကိုတက်လိုက်တာပြည်သူလူတို့ကိုတနည်းအားဖြင့်စစ်ကြီးညာလိုက်တာပြည်သူကိုယ်စားလှယ်ဇနီးတော်တို့ကိုတက်လိုက်တာပြည်သူလူတို့ရွေးချယ်ထားတဲ့လူကိုတက်လိုက်တာဒီလေအမှတ်ကိုမိဘရဲ့နဲ့ရုံးမတင်မဲ့နဲ့တက်ပြီးတော့ဘွက်ထဲနှက်ထားတာနေရာပြည်သူတွေကိုစစ်ကြေညာနေတယ်လို့ဒီလိုတတ်မှတ်လို့ရနိုင်ကြောင်းပါဗျာ
ဥချက်ဆက်ကရဲ့မြမကြီးသုံးသက်ချက်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုအခုလိုဗုဒ္ဓဘုနေ့ညာချမ်းရောနောက်တစ်ခါဂျာတာပတိနေ့မနေ့ပိုင်းအစီအစဉ်မှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ဆက်လက်ပြီးတော့အားကစားကဏ္ဍကိုထုံးလင်းမှာပါဒီတစ်ပတ်အတွက်အားကစားကဏ္ဍမှာတော့အာဖရိကတိုက်အကောင်းဆုံးဘောလုံးသမားစုကိုစီနီဂေါတိုက်စစ်မှုရသွားပြီးတော့စင်ကာပူနိုင်ငံမှာကျင်းပတဲ့ MMA 1 Championship Middle Weight Dan ပြိုင်ပွဲမှာတော့လက်ရှိချန်ပီယံကဆက်ပြီးအနိုင်ရသွားခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်အားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြမှာပါရှင်
ယနေ့နိုင်ငံမှာကျင်းပနေတဲ့ Tour de France ဆပိန်ပြိုင်ပွဲမှာတော့ Denmark နိုင်ငံက Jonas Vingegaard ကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။စင်ပေါင်း22ဆင့်ပြိုင်ကြတဲ့ဒီပြိုင်ပွဲတစ်လျှောက်မှာသူဟာစံချိန်59နာရီ32မိနစ်29စက္ကန့်နဲ့ပန်းဝင်ခဲ့ပြီးတော့ဒုတိယနိုင်ရာက Slovenia နိုင်ငံသား Jarda Pogačar ထက်3မိနစ်34စက္ကန့်အစာနဲ့နိုင်ရလိုက်တာဖြစ်ပါတယ်။ဒါဟာ Vingegaard အတွက်တော့ Tour de France ပြိုင်ပွဲကိုပထမဆုံးအချိန်နိုင်ရတာလည်းဖြစ်ပါတယ်။နောက်ဆုံးနေ့မတိုင်ခင်စနေနေ့ကအကြိမ်နဲ့ပြန်ပြီးတဲ့နောက်သူဟာချန်ပီယံဖြစ်ဖို့ကြိုးစားသလောက်ဖြစ်သွားခဲ့တာပါ Tour de France ပြိုင်ပွဲကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီး Vingegaard ပြောတာကတော့
No, first of all, now I just want to celebrate this one. I'm obviously super happy about it.
ပထမဆုံးကတော့ကျွန်တော်အနေနဲ့ဒါကိုအောင်ပွဲခံလိုက်ပါအောင်ပဲ။တခြားကတော့အခုလိုနိုင်ရတဲ့အတွက်ကျွန်တော်အရန်ပျော်ပါတယ်။ကျွန်တော်အနေနဲ့နောက်တစ်ချိန်တော့ထပ်ပြီးနိုင်ကြမှာသေးတယ်။ဒါပေမဲ့၅ချိန်နိုင်ရမယ်၊ဘယ်နှချိန်နိုင်ရမယ်ဆိုတဲ့ရှီမှန်းချက်မျိုးတော့မဟုတ်ပါဘူး။ကျွန်တော်အနေနဲ့ဒီကိုနောက်တစ်ချိန်လာပြီးတော့အနိုင်ရချင်သေးတာပါ။
အခုလိုဘင်ကတ်အနိုင်ရသွားတဲ့အတွက်ဒန်မတ်နိုင်ငံသားတွေလည်းပြည်သူနိုင်ငံမှာပျော်ရွှင်စွာနဲ့အောင်ပွဲခံနေကြပါတယ်။
I'm here to celebrate the victory from the Danish Jonas Vingegaard. That's fantastic what he has made there.
ကျွန်တော်ဒီကိုလာတာ Jonas Vingegaard ချန်ပီယံဖြစ်တာကိုအောင်ပွဲခံဖို့လာတာပါ။ तू အခုလိုအနိုင်ရလိုက်တာဟာတကယ်ကောင်းပါလေ။ तू ကအားလုံးကိုအနိုင်ယူလိုက်ပြီးအသက်ကလည်းငယ်ပါသေးတယ်။နောက်နေ့လဲ तू နိုင်မှုပြောင်းလဲပါလေ
။Because he has the yellow jersey, so it's he's made history.
သူကအဝါရောက်အင်ဂျီကိုရထားပြီးတော့တပိုင်းဝင်သွားပါပြီ။သူ့အနေနဲ့ထထိုက်တိုင်တိုင်အနိုင်ရတာဖြစ်လို့ကျမတို့သူနဲ့အတူအောင်ပွဲခံကြပါတယ
်။အနေငယ်လေးကနောက်ဆုံးအဆင့်ပြန်ကြတာမှာတော့ Belgium က Jesper Philipsen ကပထမရပြီးတော့ Netherlands က Dylan Groenewegen ကဒုတိယ၊ Norway နိုင်ငံက Alexander Kristoff ကတတိယရသွားခဲ့ပါတယ်ခင်ဗျာ
Today!
စင်ကာပူနိုင်ငံမှာပြီးခဲ့တဲ့တောက်ကြာနေ့ကကျင်းပခဲ့တဲ့ One Championship MMA ကိုကံပညာပေါင်းစုံပြိုင်ပွဲရဲ့ Middleweight Dan ပြိုင်ပွဲမှာတော့ Champion Rainier Derrider က Champion ပွဲကိုဆက်ပြီးတော့ထိန်းသွားခဲ့ပါတယ်။ Derrider နဲ့ Russia က Vitaly Bigdash တို့ထိုးသတ်ခဲ့ကြတာမှာပထမအချီမှာပဲ Derrider ကအနိုင်ရသွားခဲ့တာဖြစ်ပါတယ်။ဆက်စားခြင်းမှာတော့ Bigdash က Derrider ကိုချုပ်နိုင်ခဲ့ပေမဲ့ Derrider လွတ်အောင်ပြန်ပြီးတော့ရုန်းနိုင်ခဲ့ပါတယ်။နောက်ပိုင်းမှာတော့ Derrider ကအပေါ်စီးကနေပြန်ထိုးပြီးတော့နောက်ဆုံးမှာ Big Dash ရဲ့ level ကိုခြေထောက်နဲ့အပိုင်ချုပ်ပြီးတော့ပထမအချီမှာပဲအနိုင်ရပြီး Champion ပွဲကိုဆက်ထိန်းသွားခဲ့ပါတယ်ခင်ဗျာ Tennis ရင်းနေပတ်မှာတော့လာမယ့် American Open Tennis ပြိုင်ပွဲအတွက်လူစည်းနေထုတ်ပြန်လိုက်တဲ့အထက်မှာ American ကနံပါတ်ကြီး Serena Williams နဲ့ Serbia က Novak Djokovic တို့ပေါင်းလာခဲ့ပါတယ်ဒါပေမဲ့ Djokovic အနေနဲ့ COVID ကာကွယ်ဆေးမထိုးထားတာကြောင့်ဝင်ခွင့်ရမရဆိုတာတော့မသေးကြသေးပဲဖြစ်နေပါတယ်။ American နိုင်ငံရဲ့လက်ရှိစီးမြင်ရတော့ပြည်ပနိုင်ငံသားတယောက်အနေနဲ့ American နိုင်ငံတဲကိုဝင်ခွင့်ရဖို့အတွက်ဆိုရင် COVID-19 ကာကွယ်ဆေးထိုးထားတယ်ဆိုတာကိုသက်သေပြဖို့လိုတယ်လို့သတ်မှတ်ထားပါတယ်။ American Tennis အဖွဲ့ချုပ် USGA ကတော့အကစားသမားတွေရဲ့ COVID ကာကွယ်ဆေးထိုးတာမထိုးတာနဲ့ပြည်ဝင်ခွင့်ကိစ္စတွေနဲ့ပတ်သက်ပြီးသူတို့မှဆုံးဖြတ်နိုင်တဲ့အခွင့်အာဏာမရှိပဲအမေရိကန်အစိုးရရဲ့စီမံအတိုင်းလိုက်နာတော့မှာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဂျိုကိုဗစ်ရဲ့ပရိသတ်12,000လောက်ကတော့အွန်လိုင်းကနေသူ့ကိုဝင်ခွင့်ပေးဖို့အတွက်လက်မှတ်ထိုးတောင်းဆိုတာတွေရှိနေပါတယ်။ဂျိုကိုဗစ်ကတော့သူ့အနေနဲ့ American Open Tennis ပြိုင်ပွဲကိုဝင်ခွင့်ရဖို့မျှော်လင့်ပေမဲ့လည်းအမေရိကန်အစိုးရစီကနေခွင့်ပြုချက်မရရင်တော့အမေရိကန်နိုင်ငံကိုသွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်ခင်ဗျာ ။ဘောလုံးသတင်းလေးဘက်မှာတော့အာဖရိကတိုက်ရဲ့အကောင်းဆုံးဘောလုံးသမားစုကတော့ဆီနီဂေါနဲ့ဘိုင်ယန်မြူနစ်တိုက်စင်မှုစာဒီယိုမာနေရသွားခဲ့ပါတယ်။လီဗိုတိုက်စင်မှုအောင်ဖြစ်တဲ့မာနေဟာအခုနှစ်မှာဆီနီဂေါအသင်းကိုအာဖရိကဖလားရအောင်ဆွမ်းဆောင်ပေးခဲ့တဲ့အပြင်ဆီနီဂေါအသင်းကိုအခုနှစ်ကာတာကမ္ဘာဖလားခြေစပွဲအောင်မြင်လုပ်တဲ့နေရာမှာလည်းအဓိကကျခဲ့သူဖြစ်ပါတယ်။သူဟာအာဖရိကဖလားဖိုင်နယ်ပယ်နယ်တီကန်ကြတာမှာဆီနီဂေါအတွက်နောက်ဆုံးအဆုံးဖြတ်နိုင်ငံကိုသွင်းပေးခဲ့တယ်လို့အီဂျစ်နဲ့ကစားတဲ့ကမ္ဘာဖလားခြေစပွဲမှာလည်းနောက်ဆုံးအဆုံးဖြတ်ပယ်နယ်တီကိုတွင်းပြီးတော့ဆီနီဂေါအသင်းကိုကမ္ဘာဖလားခြေစစ်ပွဲအောင်လှုပ်ပေးခဲ့တာဖြစ်ပါတယ်။အခုလိုအာဖရိကအကောင်းဆုံးဘောလုံးသမားစုကိုရလိုက်တဲ့အတွက်သူ့အနေနဲ့အလွန်ဝမ်းသာတယ်လို့မာနေးကပြောပါတယ
်။ I remember when I was young I used to watch only national team because I have one of my hero who's
ကျွန်တော်ငငယ်ကကျွန်တော်တို့ဆီနီဂေါလေးစီအသင်းကိုပဲကြည့်တာကိုမှတ်မိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ကြိုက်တဲ့အာဂရာသမားတွေကတယောက်ကL Hadji Juf ဖြစ်ပြီးကျွန်တော်အတွက်ကတော့သူကကမ္ဘာအကောင်းဆုံးနေတဲ့ကတယောက်ပါကျွန်တော်ဘောလုံးသမားဖြစ်လာတဲ့အကြောင်းတွေထဲမှာဒါလည်းတစ်ခုပါပါတယ်အဲ့တုန်းကကျွန်တော်ပရီးမီးယားလိလည်းမသိဘူးဘွန်ဒက်စ်လီဂါတို့လာလီဂါတို့လည်းမသိဘူးကျွန်တော်သိတာလက်ရည်စင်အသင်းကိုပဲသိပြီးကျွန်တော်ကြီးလာတဲ့တစ်လျှောက်ကသူတို့ကိုပဲကြည့်ပြီးကြီးလာတာပါအဲ့ဒီမှာကျွန်တော်ရဲ့အကြီးမားဆုံးအိမ်မက်တစ်ခုကအာဖရိကဖလားကိုအနိုင်ရဖို့ဖြစ်ပြီးဒါကိုဘယ်လိုလုပ်ရမလဲဆိုတာပါ
အာမန်နီအတွက်တော့အာဖရိကအကောင်းဆုံးဘောလုံးသမားစုကိုဒုတိယအကြိမ်ရတာလည်းဖြစ်ပါတယ်ခင်ဗျာ ဘောလုံးမှာပြောင်းရွှေ့တင်းနေပဲမှာတော့ဂျာမနီမှာတော့ German Champion Bayern Munich အသင်းက Juventus မှာကစားနေတဲ့ Netherlands နောက်တန်းလူ Matthias De Ligt ကို Euro ငွေ68တန်းနဲ့ဝယ်လိုက်ပါတယ်။ Bayern Munich အသင်းကိုအခုလိုပြောင်းလာတာနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဂုဏ်ယူတယ်လို့ De Ligt ကပြောပါတယ်။
Unterschrieben zu haben und der neue Anführer zu sein. Mein Name ist Matthias De Ligt.
Die Lomio sind in der Zeit, die man bauen, gesagt und jahre, die man in der Lomio gönjubare. Bayern, den er, Europa, er, Gansung, den er, der Kuh, die Bade. Die Lomio sind in der Zwangung, Legend, die dann in der Gansung, gesagt und mal war.
England Premier League ဖတ်မှာတော့ Ukraine နောက်ခံလူဇင်ချန်ကိုဟာ Premier League Champion Man City အသင်းကနေ Arsenal ကိုပြောင်းရွှေ့သွားပြီလို့ Arsenal နဲ့ Man City နှစ်သင်းစလုံးကတောက်ကြနေမှာကြေညာလိုက်ပါတယ်။ Arsenal ကဇင်ချန်ကိုကို Britain Sterling ပေါင်တန်း30နဲ့ဝယ်လိုက်တာဖြစ်တယ်လို့ဆိုပါတယ်။ Arsenal အသင်းဟာ Man City နှိပြ Guardiola ရဲ့လက်ထောက် Mikel Arteta ကိုနှိပြအဖြစ်ခန့်လိုက်ပြီးတဲ့နောက်အသင်းကိုပြန်တည်ဆောက်နေတာဖြစ်ပြီးတော့ဒီမတိုင်ခင်အစောပိုင်းကဒီနွေရာသီအပြောင်းရွှေ့ဈေးကွက်မှာလဲမက်ဆီဒီမှာကစားနေတဲ့ဘရာဇီးလ်တိုက်စင်ဘူဂျဗရီယယ်ဂျေဆုစ်ကိုမက်ဆီဒီအသင်းစီကနေဝယ်ခဲ့ပါတယ်ခင်ဗျာ
။ဒါကတော့ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်။ VOA မြန်မာပိုင်းကနေဓာတ်ရိုက်တင်ဆက်နေတဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာနားဆင်ကြည့်ရှုနိုင်တယ်လို့မနက်ဖက်အစီအစဉ်ကိုတော့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိတင်ဆက်နေပါတယ်ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ9နိုင်ခွဲထိထုံးလွှင့်နေပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပ
ါမြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်ကိုချင်းမီ NLD လွတ်တော်ကိုယ်စားလှယ်ကိုဖြိုးစရာတော့ကိုလာမျိုးအောင်ကိုအောင်သူရဇော်တို့လေးဦးကိုစစ်ကောင်စီကကွပ်မျက်လိုက်ပြီးတဲ့အပေါ်နယူးဇီလန်အစိုးရကဝေဖန်ပြောကြားလိုက်ပါတယ်။ဗိုလ်ထုနေ့ကကျင်းပတဲ့လွတ်တော် CEO အတွင်းနယူးဇီလန်နိုင်ငံသားရေးဝန်ကြီးနာနိုင်ယာမဟူတာကဝေဖန်ပြောကြားလိုက်တာမှာနယူးဇီလန်နိုင်ငံကတေတံချမှတ်တာကိုကာလရှည်ကြာဆန့်ကျင်လာတဲ့နိုင်ငံဖြစ်တာကြောင့်မြန်မာစစ်ကောင်စီကအခုလိုကွပ်မျက်လိုက်တဲ့အပေါ်အပြင်းထန်ဆုံးနိလန်နဲ့ကန့်ကွက်ကြောင်းဇူလိုင်လ26ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးပြောကြားခဲ့တယ်လို့ဝန်ကြီးမဟူတာကပြောကြားသွားပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံရေးအရာရေးရှိတည်တံ့နိုင်မဲ့နီလန်းရနိုင်အောင်သက်ဆိုင်သူအားလုံးကကြိုးပမ်းဆောင်ရွက်ကြဖို့နဲ့အသက်တွေမဆုံးရှုံးရအောင်ဆောင်ရွက်ကြဖို့ထိုင်းနိုင်ငံရဲ့ဌာနကမနေ့အင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့ကိုချင်းမီကိုဖြိုးစရာတော့ကိုလာမျိုးအောင်ကိုအောင်သူရစွာတို့လေးဦးကိုစစ်ကောင်စီကကွပ်မျက်လိုက်ပြီးတဲ့နောက်မှာထိုင်းနိုင်ငံကအခုလိုပြောကြားလိုက်တာပါဒီလေးရောက်ရဲ့အသက်ဆုံးရှုံးသွားတဲ့ဖြစ်ရပ်ကမြန်မာနိုင်ငံရဲ့ပြည်ပခါကိုပို့ပြီးတော့ခက်ခဲရှုပ်ထွေးသွားစေတယ်လို့လည်းထိုင်းနိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်ခင်ဗျာ။ဩဂုတ်လအတွင်းအင်ဒိုနီးရှားနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပဖို့ရှိတဲ့စီးရေးလက်ချက်မှုမှာအမေရိကန်ဩစတြေးလျနိုင်ငံတို့နဲ့အတူဂျပန်နိုင်ငံလည်းပထမဆုံးအကြိမ်ပါဝင်မယ်လို့ဝန်ကြီးချုပ်ဖူမီယိုကီရှိဒါကဒီကနေ့ပြောကြားလိုက်ပါတယ်ဂျပန်နိုင်ငံမှာရောက်နေတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့နဲ့တွေ့ဆုံပြီးပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းကီရှိဒါကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ထိုင်ဝမ်အရေးတက်မှမှုနဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်တေဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့ကြာသပတေးနေ့မှာစကားပြောကြားတဲ့အခါအဓိကအကြောင်းအရာတွေဖြစ်လာလိမ့်မယ်လို့အင်ဂျီရောကကြာသပတေးနေ့မှာပြောပါတယ်နိုင်ငံခြားစီးပွားရေးပြိုင်ဆိုင်မှုအပေါ်စီမံခန့်ခွဲရေးအကြောင်းအရာကလည်းဖုံးပြောတဲ့အခါပါဝင်ပါလိမ့်မယ်လို့မျှော်လင့်ကြောင်းအင်ဂျီရောမြို့သားလုံခြုံရေးဆိုင်ရာပြောခွင့်ရှိသူဂျွန်ကာဘီကသတင်းတောက်တွေကိုပြောပါတယ်ဒါဟာသမ္မတနေ့အောက်ကြား5ချိန်မြောက်စကားပြောကြတာပါတယ်အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကထိုင်ဝမ်ကိုသွားဖို့အစီအစဉ်ရှိတဲ့သတင်းတွေထွက်လာပြီးတဲ့နောက်တရုတ်ကအင်အား3အရေးယူပုံစံမျိုးနဲ့ပြန်တုံ့ပြန်မယ်လို့သတိပေးနေတဲ့အချိန်မှာသမ္မတနေ့အောက်စကားပြောကြတာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့ညထုတ်လုပ်ရေးမှုအစီအစဉ်မှုကတော့မဆုမမရှင်အတန်တန်အင်ဂျင်နီယာကတော့ John Walker ပါရုပ်တံအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ် VOA မြန်မာပိုင်းဗုဒ္ဓဘုညာချမ်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါကျမတို့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ် Bay Area ရဲ့အသွေအသွေကနေကင်ဝေးကြပါစေရှင်ကျမအင်ဂျင်နိုင်ပါThank you.
This program has come to you from the Voice of America, Washington.